Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA American စာရေး2020ခုနှစ် April 17ရက်နေ့ကနေညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသဆင်အောင်ပါ။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမတ်ခွာညူနဲ့အတူတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းကလေးကဆရာနာသိန်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းနေတဲ့ကြားကဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မြို့အတော်များများမှာဆက်ပြီးတော့ရှိနေပါတယ်။ဒီကနေ့တမူးမြို့အာရှလမ်းမအလောင်းဖျားလမ်းပေါ်မှာရှိတဲ့ခရိုင်ရဲစခန်းရုံးကတနက်နေ့လှမ်းပစ်တဲ့အတွက်လူတဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ VOE ကတီးခြားအတည်ပြုလို့တော့မရသေးပါဘူး။ဒါအပြင်တမူးမြို့မှာပဲတခြားတဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။မန္တလေးမြို့မြောက်ရီပံအရှိမလေးဒီကနေ့မနေ့ပိုင်းကဖုံးပေါက်ကွဲခဲ့တဲ့အတွက်လူညုံရင်းဝန်ထမ်းတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုမိမျိုးစုံနဲ့ပြုလုပ်နေရမှာဒီကနေ့ရန်ကုန်တိုင်းလှိုင်မြို့နယ်နဲ့မင်္ဂလာတောင်ညွန့်မြို့နယ်တွေမှာ Green Day Strike ဆိုပြီးတည့်ရွက်တွေပေါ်မှာစာတန်းတွေရေးတတိယမောင်မှာဆာရန်တွေချိတ်ဆွဲပြီးတော့ဆန္ဒဖော်ထုတ်ခဲ့ပါတယ်။အလားတူတောင်ကြီးမုဒုံပသိမ်နဲ့တောင်ငူမြို့တွေမှာလည်းဒီ green strike လှုပ်ရှားမှုမှာတည့်ရက်ပေါ်မှာစာရီရေးသားပြီးတော့ဆန္ဒဖော်ထုတ်ခဲ့ပါတယ်။စံကြောင်မျိုးနယ်မှာတော့ဆေးရနာရှင်စန့်ကျင်ရေးမျက်နှာဖုံးတပိတ်အဖြစ်မျက်နှာဖုံးတွေတက်ဆင်ဆန္ဒပြခဲ့ပါတယ်။တာမွေမင်္ဂလာရုံဗဟန်းမျိုးနယ်နဲ့မျိုးနယ်တချို့မှာလည်းနေရံတွေပေါ်မှာစာရီကပ်ပြီးတော့လူမဲတပိတ်ဆန္ဒဖော်ထုတ်ခဲ့ပါတယ်။တဝဲလောင်းလုံးမြင်းကျန်မုံရွာတို့မှာလည်းဆေးရနာသိန်းစန့်ကျင်ချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာအောင်တပီတော်လှန်ရေးစစ်ကြောင်းနဲ့ဆေးရနာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့မှာလည်းအနာရှင်စနစ်အမိုက်ထဲပြည့်စုံတဲ့ခေါင်းစဉ်နဲ့အပိုင်ကောက်တပိတ်ကိုပြုလုပ်ခဲ့ပါတယ်။ပုဂံမှာပျောက်ကြားတပိတ်နဲ့မုံရွာမှာစိုက်ကဲတပိတ်စသဖြင့်နိုင်ငံတော်ဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုဆက်ပြီးတော့ပြုလုပ်ခဲ့ကြပါတယ်ရှင်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုစန့်ကျင်သူတွေကိုနှိမ်နင်းတပ်ဖြတ်တာတွေကြောင့်တိတ်ဆုံးသူစုစုပေါင်း900တဦးရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။ April 10ရက်နေ့တည့်ရက်မှာတင်စကိုင်းတိုင်းတမူးမြို့မှာတဦးနဲ့ပဲခူးမြို့မှာ82ဦးစုစုပေါင်း83ဦးတိတ်ဆုံးခဲ့ရတာပါ။ဒါဟာ AAPP ကရရှိစစ်ဆေးအတည်ပြုထားတဲ့အရေးအတွက်ဖြစ်ပြီးအမှန်တကယ်တိတ်ဆုံးသူစီရင်ကဒီထက်မကများနိုင်တယ်လို့လည်း AAPP ကပြောပါတယ်။ဧပြီလ10ရက်နေ့ထိနိုင်ငံတော်သမ္မတဦးဝင်းမြင့်ထောင်ဆန်းစုကြည်နဲ့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်ကခေါင်းဆောင်တွေအပါအဝင်လူပေါင်း3000ကျော်လောလောဆယ်ဖမ်းဆီးခံထားရပြီးအဲ့ဒီတည်းက63ယောက်ကိုပြည်တံချမှတ်ထားပါတယ်။656ယောက်ကိုတော့ဖမ်းဝရန်ထုတ်ထားပါတယ်။18ယောက်ကိုတည်တံချမှတ်ထားပါတယ်။ပြန်လွတ်လာသူတွေစီရင်ကိုတော့ AAPP အသင်းကလောလောဆယ်ဆယ်ပြည်စုနေဆဲဖြစ်တယ်လို့ဆိုပါတယ်။ပဲခူးမြို့ကိုရက်ဆက်စွာဖြိုခွင်းတဲ့အတွေ့တနေ့တည်းမှာလူ82ဦးသေဆုံးရတာဟာလူသားမျိုးနွယ်ကိုစန့်ကျင်တဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ AAPP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ကုလသမဂ္ဂလူညွန့်ရေးကောင်စီမှာလူသဘောဆွေးနွေးပွဲကျင်းပပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြတဲ့အချိန်အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းကလက်တလောအခြေအနေကိုပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတင်ပြခဲ့ပြီးဖြစ်ကြောင်း AAPP အဖွဲ့ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံအတွင်းအာဏာသိမ်းမှုကိုဆန့်ကျင်တာကြောင့်တိစုံရသူတွေနဲ့ဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ပေးခံရသူတွေစီရင်ကိုဆက်ပြီးတော့ထုတ်ပြန်ကြေညာသွားမှာဖြစ်ကြောင်း AAPP အဖွဲ့ကပြောပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကလက်နက်အင်အားသုံးပြီးတော့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲနေတာနဲ့ပတ်သက်လို့ရန်ကုန်မြို့ American တန်ရုံကဒီကနေ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါရယ်။ပဲခူးမြို့နယ်မြန်မာနိုင်ငံတဝမ်းမှာလူညုံရေးတပ်ဖွဲ့ဝင်တွေကစစ်ဖက်တိုက်ခိုက်ရေးမှာတုံးတဲ့လက်နက်တွေကိုသုံးပြီးအရဲသားတွေအပေါ်နှိမ်နင်းခဲ့တယ်ဆိုတဲ့သတင်းတွေကြားသိရပြီးအကျိုးဆက်အနေနဲ့လူတွေအထိတ်တင်မဲ့အသက်ဆုံးရှုံးရတဲ့အပေါ်မှာစိတ်မကောင်းဖြစ်မိတဲ့အကြောင်း American တန်ယုံကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အတားတကြံကာလနီးကပ်လာချိန်မှာအခုလိုအသက်တွေဆုံးရှုံးရတာစိတ်မကောင်းဖြစ်မိကြောင်းစစ်အစိုးရအနေနဲ့အကြက်တဲကိုဖြေရှင်းနိုင်တဲ့အရေးချင်းရှိပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဆိုင်းခြင်းနဲ့စတင်အကောင့်ထဲပေါ်ဖြေရှင်းဖို့ American တန်ရုံးကတိုက်တွန်းထားပါတယ်ရှင်။ Internet ဆက်သွယ်မှုတွေကိုပိတ်ပင်တယ်လို့သတင်းစီးဆင်းမှုကိုလည်းကန့်သတ်ချုပ်ချယ်နေတဲ့မြန်မာစစ်ကောင်စီကိုစန့်ကျင်ပြီးမြန်မာလူငယ်တချို့ကမြေအောက်သတင်းလွှာတွေကိုထုတ်ပြန်ပြီးလူထုအကြမ်းမှာစတင်ဖြန့်ဖြူးပေးနေပါတယ်။ မိုလိုတော့ဖ်လို့ခေါ်တဲ့သတင်းလွှာနဲ့လူငယ်တွေကိုဆွဲဆောင်နိုင်အောင်ကြိုးပမ်းနေတယ်လို့တခြားသတင်းလွှာတွေလည်းရှိနေပြီလို့အသက်32နှစ်အရွယ်အညီဖွဲ့နဲ့ကိုလင်းတန်ကပြောပါတယ်
ဒါတွေကကျွန်တော်တို့ဘက်ကနေပြီးတော့ပြန်ပြီးတော့ဒီကောင်တွေတရင်စည်းစိမ်မှုနှေးကွေးအောင်လုပ်တာတွေအင်တာနက်ဖြတ်တော့တာတွေကျွန်တော်တို့ပြန်ပြီးအတူတဲ့အတူမှုလည်းဖြစ်တယ်လို့လူတို့ကလည်းကျွန်တော်တို့ကဟိုတရင်အချက်လက်နည်းနည်းဆက်ဆက်ရောက်ဖို့ပဲကျွန်တော်တို့လှုပ်ရှားမှုတွေမရက်တန့်အောင်ပဲဒါတွေအဓိကထားပြီးတော့ဒီစာတော်တွေကိုထုတ်တာဖြစ်တယ်
အခုလိုသတင်းမှာထုတ်တာကြောင့်ဖန်စီတက်ဖြတ်ခံရမယ့် NDA ရှိနေတာကိုသိပေမဲ့တယောက်ကြဆုံးရင်နောက်တစ်ယောက်ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့တော်လိုင်းရေးပြီးဆုံးချိန်ထီမိုလူထော့သတင်းစာဆက်လက်ပြီးတော့တရှိနေမယ်လို့လည်းသူက AFP သတင်းကိုပြောပါတယ်လောလောဆယ်မိုလူထော့သတင်းလွှာကိုဈေးဆိုင်တွေမှာတင်ပြီးတော့ဖြန့်ဖြူးပေးနေတယ်လို့ Facebook ပေါ်မှာလည်းလူ3000လောက်ဖတ်ရှုခဲ့ပြီးဖြစ်ကြောင်းသူကပြောပါတယ်ဒီမိုကရေစီအတွင်းကူးပြောင်းရေးမစခင်2011ခုနှစ်မတိုင်ခင်အထိမြန်မာနိုင်ငံကို49နှစ်ကြာစစ်တပ်အုပ်ချုပ်ခဲ့တုန်းကလည်းသတင်းမီဒီယာတွေကိုစင်ဆာပြုတ်လုပြီးတော့တင်းတင်းကြပ်ကြပ်ပိတ်ပင်ခဲ့ပါရယ်အခုစစ်ကောင်စီဟာလည်းမင်းစီမသတင်းဌာနအပါအဝင်မီဒီယာအဖွဲ့အစည်း5ခုကိုလုတ်ကင်ခွင့်လိုက်စင်လုတ်သိမ်းခဲ့ပါရယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 9383ည5.32 kHz 9303ည5.51 kHz 9885တို့ဖြင့်စနေတိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ကမ္ဘာတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ135သန်းရှိပြီးသေဆုံးသူ3သန်းနီးပါးရှိနေပြီဖြစ်ကြောင်း Johns Hopkins ကိုရိုနာဗိုင်းရပ်စ်သုတေသနဌာနရဲ့စီးရင်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကတော့သူ့နိုင်ငံထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဲ့အစွမ်းအာဏာသိမ်းကိုမြင့်တင်ဖို့တခြားနိုင်ငံတွေကထုတ်တဲ့ကာကွယ်ဆေးတွေနဲ့ပေါင်းစပ်သွားဖို့စဉ်းစားနေကြောင်းပြောလိုက်ပါတယ်။တရုတ်ကျန်းမာရေးဆိုင်ရာပညာရှင်တယောက်ကလူလူကျန်းမာရေးဝန်ထမ်းတွေအနေနဲ့လက်ရှိကာကွယ်ဆေးတွေဟာသိပ်ပြီးအာဏာသိမ်းမမြင့်မားတာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေစဉ်းစားကြရမှာဖြစ်ကြောင်းမကြာခင်ကကျင်းပခဲ့တဲ့ညီလာခံမှာအခုလိုပြောခဲ့တာပါအမေရိကန်မှာတော့ကျန်းမာရေးနဲ့မညီညွတ်တဲ့ထောင်နေအချင်းစခန်းတွေနဲ့အချုပ်ထောင်တွေဟာကိုရိုနာဗိုင်းရပ်စ်ကြံ့ပွားရာနေရာတွေဖြစ်လာနေပါတယ်။2020ခုနှစ်မတ်လကစလို့တစ်နှစ်အတွင်းအဲ့ဒီလိုနေရာတွေမှာကူးစက်ခံရသူ9,000ခွဲနဲ့သေဆုံးသူ3,000နီးပါးရှိကြောင်း The New York Times မှာရေးသားထားပါတယ်။အီရန်မှာတော့မြို့တော်တဟရန်ပါဝင်မြို့ပေါင်း250ကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးအန္တရာယ်ကြီးတဲ့အနီရောင်နယ်မြေဖြစ်သတ်မှတ်ခဲ့ပြီးကိုဗစ်စတုတ်ထလိုင်းကိုဟန်တာဖို့အသွာအလာကန့်တတ်မှုတွေမနေ့စနေနေ့ကစတင်ပါတယ်။ရူမေးနီးယားနိုင်ငံရဲ့မြို့တော်ဘူချာရက်စ်မှာတော့ကိုဗစ် -19 ကန့်တတ်စီးမြင်းတွေကိုစန့်ကျင်ချီတက်ပြီးလူတထောင်လောက်ဆန္ဒပြခဲ့ကြပါတယ်။ပြင်သစ်မှာတော့စားတောက်ဆိုင်တစ်ခုအတွင်းကန့်သက်စီမံဖောက်ဖျက်ပြီးလူတွေအများကြီးစုဝေးခဲ့ကြလို့လူတစ်ထောင်ကျော်ကိုတံငွေရိုက်ခဲ့ပါတယ်။ပြင်သစ်နိုင်ငံဟာကိုဗစ်ကပ်ရောဂါစကရေကအခုချိန်ထိပိုးတွေ့အတည်ပြုလူနာ9သန်းကျော်ရှိပြီးသေဆုံးသူ3000နီးပါးရှိတဲ့အကြောင်း Johns Hopkins ဆေးရုံအချက်အလက်အမှတ်တမ်းကထုတ်ပြန်ထားပါတယ်။အိန္ဒိယရဲ့ COVID-19 ဒုတိယလိုင်းမှာဒီကနေ့ဧပြီလ17ရက်နေ့လေကူးစက်အတည်ပြုလူနာ35,289ရောက်နဲ့ဆန့်ကျင်ကျိုးသွားပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကကာကွယ်ဆေးထိုးတင်တဲ့အိန္ဒိယနိုင်ငံသားတွေကာကွယ်ဆေးထိုးကြဖို့တွန်းအားပေးတဲ့အနေနဲ့လေးရက်ကြာကာကွယ်ဆေးထိုးပွဲတော်ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ခဲ့ပါတယ်။ဒေးလီမြောက်ပိုင်းကမြို့တော်ဝင်ဂျိုင်ပရာကတ်ကလည်းကာကွယ်ဆေးထိုးပွဲတော်ကိုနိုင်ငံတော်ဝန်ကျင်းပတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ဒေသကန္တတီကဥတ်ဆောင်ကရူပမနာရဲဒေသကမန်းနဲ့ပြဓာန
်ဝင်ကြီးချုပ်နရင်ဒရာမိုရီရဲ့ဥဆောင်လမ်းညွှန်ချက်အတိုင်းကျွန်တော်နေမြေထဲမှာရှိတဲ့ကာကွယ်ဆေးထိုးဌာနတွေအားလုံးနဲ့ကာကွယ်ဆေးလာထိုးတဲ့သူတွေဆေးထိုးပေးသူတွေရောကျန်းမာရေးဝန်ထမ်းတွေပါမကျန်းကာကွယ်ဆေးထိုးရမှာတာဝန်ကျသူအားလုံးကိုချီးကျူးဂုဏ်ပြုပါတယ်လို့ပြောသွားတာပါသေဆုံးသူဦးရေတိုးလာနေပြီးဒီနေ့တရက်ထဲမှာတွင် COVID-19 ကြောင့်သေဆုံးသူ839ရောက်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယမှာ COVID အတည်ပြုလူနာ 73.35 သန်းနဲ့ကမ္ဘာမှာတတိယအများဆုံးကူးစက်နေတဲ့နိုင်ငံဖြစ်ပါတယ်။အကျွေးပမာဏအစမတန်များလွန်းနေတဲ့ဖွံ့ဖြိုးဆဲနိုင်ငံလေးတွေမှာအကျွေးတွေကိုလျှော့ပေးပြီးသဘာဝဝန်ကျင်စီမံကိန်းတွေနဲ့အစားထိုးဖို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့နဲ့ကမ္ဘာ့ဘဏ်တို့ပူးပေါင်းဆောင်ရွက်မဲ့အကြောင်းဒီသတင်းပတ်အတွင်းကျင်းပတဲ့အစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ် IMF ကမ္ဘာပန်ကုလသမဂ္ဂအဖွဲ့နဲ့သာမကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းများဆိုင်ရာအဖွဲ့များ OECD အဖွဲ့တွေဟာဒီသတင်းပတ်တဲတွေ့ဆုံခဲ့ကြပြီးဝင်ငွေနှိမ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာတစ်ချိန်တည်းစုပြုံရင်ဆိုင်နေရတဲ့အခက်အခဲတွေကိုကူညီဖြေရှင်းပေးနိုင်မယ့်နည်းလမ်းတွေရှာဖွေဖန်တီးဖို့ဆွေးနွေးခဲ့ကြတာပါအကျွေးနဲ့သဘာဝပတ်ဝန်းကျင်လဲလှယ်ရေးလို့ခေါ်တဲ့ဒီစီစဉ်အကြောင်း IMF ရဲ့အမှုဆောင်ဒါရိုက်တာကစ်စတယ်လီနာဂျော်ဂီဘာကဒီသတင်းပတ်ထဲမှာပြောခဲ့တာပါဒီစီစဉ်မှာပါဝင်မဲ့အဖွဲ့တွေအားလုံးကတော့လာမယ့်နိုဝင်ဘာမှာကျင်းပမယ့် COP26 ရာသီဥတုဆိုင်ရာညီလာခံကျင်းပချိန်အမီလုပ်ငန်းစဉ်တွေချမှတ်ပြီးဖြစ်ဖို့ရထားသတ်မှတ်ထားကြပါတယ်အင်ဒိုနီးရှားနိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့ဂျာဗာကျွန်းမှာအင်အားကြီးငလျင်လှုပ်ခဲ့တာကြောင့်ပြိုကျလိမ့်စင်လာတဲ့ကြောက်တုံးပြည်ကြီးသေဆုံးသူအမျိုးသမီးတအူအပါအဝင်လူ၈ဦးသေဆုံးခဲ့ပါတယ်။ပျက်စီးသွားတဲ့အဆောက်အဦပေါင်း1300ကျော်ရှိခဲ့ပါတယ်။အမေရိကန်ဘူမိဗေဒစခန်းရဲ့တိုင်တာချက်အရငလျင်ပြင်းအားဟာအဆင့်6ရှိပြီးမြေအောက်အနက်50မိုင်အကွာမှာဗဟိုပြုလှုပ်ခဲ့တာပါ။ဒီငလျင်ဟာအင်ဒိုနီးရှားနိုင်ငံအတွင်းဆိုင်ကလုန်းစီရိုဂျာကြောင့်မိုးတဲထံကြီးအ ਨੇ ဆုံးလူပေါင်း200နီးပါးသေဆုံး48ယောက်ပျောက်ဆုံးနေဆဲဖြစ်ပြီးရဲ့ဖြစ်ရက်နောက်မှာဒီတစ်ပတ်ထဲရင်ဆိုင်ရတဲ့ဒုတိယမြောက်သဘာဝဘေးတစ်ခုဖြစ်ပါလေရှင် VOA American တန်ကထုတ်လွှင့်ပေးခဲ့တဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဆက်သွင်းမြင်ပြချက်တွေနဲ့သတင်းပတ်စဉ်ကန်တာတွေကိုနားဆင်ကြရပါမယ်ရှင်
။ဆီယနာရှင်စန့်ကျင်ဆန္ဒပြသပိတ်ဒီနိုင်ငံတော်ကမြို့တွေထုံမြင့်မှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့သကိုင်းတိုင်းတမူးမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်လူတဦးသေဆုံးခဲ့ပါတယ်။ဒါ့ပြင်မန္တလေးမြို့မှာလည်းဒီနေ့မနက်စောပိုင်းကဘုံးလုံးပောက်ကွဲခဲ့လို့တယောက်တန်းရသွားခဲ့ပါတယ်။ဒီအချိန်အပြည့်စုံကိုတော့ကျွန်တော်ရနိုင်ကပြောပြပေးမှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာဒီနေ့မှလည်းနိုင်ငံတော်နေရာအနှံ့ကမြို့တွေမှာပုံစံမျိုးစုံနဲ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။ဂိုင်းနိုင်တွင်ကမုံရရေဦးစလင်းကြီးကလေးကတာစတဲ့မြို့တွေမှာတော့အစုပေါင်းဆိုင်ကဲတပိတ်အာယုဒပိတ်အစိမ်းအောင်နေဆန္ဒပြတပိတ်ချင်းတွင်းမြကန်စဲပပုလက်ရတပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်။ပြည်ကြဲရက်တွေအတွင်းကဆန္ဒပြတဲ့သူတွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေအကြီးအကျယ်ထိတိုက်တွေ့ခဲ့ကြတဲ့တမူးမြို့မှာတော့ခရိုင်ရဲရုံးရှိမှဆိုင်ကယ်စီးလာတဲ့ပြည်သူ၂ယောက်ကိုစစ်တပ်ကပြစ်လို့တယောက်သေဆုံးပြီးတော့နောက်တယောက်ဒဏ်ရာရပြီးစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။ VOA အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတမူးမြို့ကန်တွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဆန္ဒပြတပိတ်တွေအားကောင်းတဲ့မန္တလေးမြို့မှာတော့ဒီနေ့မနက်အစောပိုင်း9နာရီလောက်ကဘုံးတလုံးပောက်ကွဲခဲ့ပါတယ်။ဒီချင်းလေးနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကတူကအခုလိုရှင်းပြပါတယ်
။စစ်တပ်နေရာက26 29ကြာစစ်တပ်ကလမ်းလမ်းရဲ့နောက်ဘက်ရဝတီပန်းရဝတီပန်းရှိကိုဆိုင်ကဲတစ်စီးနဲ့ဒီနောက်ကလာပြီးတော့နောက်ဘက်လူကသိပြီးတော့အဲ့တဲ့ကိုကျွတ်ကျွတ်ကြီးမဲနဲ့ထုတ်ထားတဲ့ထုတ်ထဲရနေပြီးတော့ပြစ်ခဲ့သွားတယ်။ပြစ်တော့ပေါက်ကွဲသွားတော့ဒေါ်တူလေးတယောက်တည်းရအဲ့ဒီမှာအဲ့အဆုံးပြစ်တော့တဲ့လူကဆိုင်ကဲနဲ့တကယ်တော့ပြန်တက်ပြီးတော့တောက်ဘက်ကိုမောင်းသွားတယ်ဗျာအလုံးစုံလေးတယောက်ပဲကြီးပြိုင်ပါတယ်ဆက်တက်လုံးစုံလေးတော့ခဏ
ဒီလိုဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပေမဲ့လည်းမန္တလေးမြို့မှာတော့ဒီနေ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ရန်နာဘုံတက္ကသိုလ်ចောင်းသားသမဂ္ဂဘုရားကြီးညီညာရေးတပိတ်တပ်ပဝရီလူလူစစ်ကြောင်းအထကခွန်ចောင်းသားចောင်းသူများစားရတွေပါဝင်တဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကဆရာနာရှင်စံကြီးဆန္ဒပြခဲ့ကြသလိုချမ်းမြသာစီမျိုးနယ်တွင်မှလည်းကျောင်းသားတွေနဲ့ပြည်သူတွေပေါင်းပြီးတော့အောင်တပြေတော်လိုင်းရေးတပိတ်စစ်ကြောင်းတွေကိုဆင်နွှဲခဲ့ပါတယ်။ဒါပြင်မနေ့တုန်းကစစ်ကောင်စီဘက်ကလူစုခွဲနေတဲ့နောက်ကိုခံလိုက်ရတဲ့မြားတောင်တပိတ်စစ်ကြောင်းကလည်းဒီနေ့မှပျောက်ကြားစနစ်နဲ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့အောင်မြင်စွာလူစုခွဲနိုင်ခဲ့ပါတယ်။ရန်ကုန်မှာဆိုရင်လည်းစမ်းကြောင်းဗဟန်တာဂီတဘူတထောင်မြောက်ကလာတောင်ဥကလာတာမွေစုလီအင်းစိန်မင်္ဂလာတုံလှိုင်မင်္ဂလာတောင်မြို့စတဲ့မြို့နယ်တွေမှာအာယုဥတပိတ်အတာဥတပိတ်အသိအောင်နေဆန္ဒပြတပိတ်လူမဲ့တပိတ်အာဇာနီဝိညာဉ်တပိတ်မျက်နှာဖုံးတပိတ်စတဲ့တပိတ်ပေါင်းစုံကိုဆင်နွှဲခဲ့ကြပြီးတော့ခြေကုန်းတိုင်းဂုံးကြော်တရားပါဝင်တရားတချို့မှလည်းဆရာနာရှင်စနစ်ကြာဆုံးပါစေအာဇာနီမျိုးတည်ရုံမရှိအကြမ်းဖက်မှုဆက်ချင်းရစတဲ့စာတမ်းတွေပိုစတာတွေချိတ်ဆွဲပြီးတော့စစ်ကောင်စီအုပ်ချုပ်တာကိုလုံးဝလက်မခံကြောင်းဆန္ဒပြခဲ့ကြပါတယ်ကချင်ပြည်နယ်ဘက်မှလည်းမိုးကောင်းမိုးညက်ဖားကန့်စတဲ့မြို့တွေမှာဆန္ဒပြခဲ့ကြပြီးတော့ဖားကန့်မြို့ကတပိတ်စစ်ကြောင်းကိုတော့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလူစုခွဲနေနေတာရှိခဲ့တယ်လို့ ဖာကန်မျိုးကန်တူက VOE ကိုပြောပါတယ
်ဒီဆန္ဒစပြတဲ့အချိန်မှာတော့ရဲနဲ့တပ်ကဖြုတ်ဖက်မှုပြင်ဆင်နေပါတော့ဖြုတ်ဖက်မှုပြင်ဆင်နေဟိုခါတိုင်းဆိုရင်တော့အိမတရဆေးချောင်းကကြောက်ပိုင်းဟိုနှစ်ပတ်သုံးပတ်ပေါ့ဗျာအလုပ်ပတ်တာပေါ့ဒီကတော့သူတို့အဲ့ဒီအခြေအနေကြီးတွေ့တဲ့တစ်ပတ်ချင်းပတ်တယ်ဒါတဲ့ပတ်တယ်သူတို့လည်းဆင်းလာတယ်ဒါတဲ့ပတ်ပြီးကျွန်တော်တို့ဒီဆန္ဒကြီးပြတဲ့လူကြီးကလူစုခွဲတယ်ပေါ့နော်လူစုခွဲပြီးတော့သူကိုလန်းကိုပြန်ကြတယ်အဲ့တော့ဖာကြီးခါရတာမျိုးကြီးပြစ်ခတ်ခါရတာမျိုးကြီးမရှိဘူးအခုကျွန်တော်တို့ဖာကမှာကျတော့အရင်လိုမျိုးအားလုံးဆန္ဒပြတဲ့သပိတ်စစ်ကြောင်းအားလုံးကဖာကကိုစုပြုတ်ပြီးတော့မလာတော့ဘူးကိုလွာဥဒိတာပူမော်ရီမှာပဲအဲသူကိုကြီးကိုဟာနဲ့ကိုဆန္ဒပြကြတယ်ပေါ့နော်အဲတချို့လွာတွေမှာဒီတိဆိုလို့ရှိရင်ဒီဆိုင်တောင်တက်မှာဆိုလို့ရှိရင်ကျောင်းချီကဥဒီစာဥပြီးရှုပ်ပွဲလုပ်တယ်ပေါ့နော်အဲပြီးလို့ရှိရင်ဒီရုပ်ကြည့်ပြီးမတုံကြဘူးဒါတရုတ်နိုင်ငံကိုစာအလို့မရှိပေါ့တရုတ်အလံပြီးရှုပ်တာလို့ဒါမျိုးကြီးလုပ်တယ
်ဒါပြင်တနင်္လာရီတိုင်းအတွင်းကတပွဲနဲ့လောင်းလုံးမျိုးတွေမှာလည်းမျိုးကန်တွေကဒီနေ့မှာဆိုင်ကယ်စီးသပိတ်တွေစီးတဲ့ဆန္ဒကြတာတွေလုပ်ပြီးတော့ဆရာနာသိမ့်မှုကိုလက်မခံကြအောင်ဆန္ဒပြခဲ့ကြပါတယ်သာပြည်နိုင်ငံတော်ကပကံမိထီလာမင်းကြံမိုးကိုပလိတ်တောင်ကြီးမော်လမြိုင်ပေါင်မှုတုံဖအံပသိမ်ရေးကြီးတောင်ငူဖြူကမြွက်ခွဲဇေယျဝတီစတဲ့မြို့တွေမှာလည်းဆရာနာရှင်စံကျင်ဆန္ဒပြသပိတ်တွေကိုပုံစံမျိုးစုံနဲ့လုပ်ခဲ့ကြပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်နှလားကျော်လာပြီးတဲ့အချိန်ထိနိုင်ငံတော်ကဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေနေတာတွေကြောင့်တိစုံသူဟာ900ကျော်သွားခဲ့ပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်ထဲချီပြီးတော့လည်းဖမ်းဆီးခံထားရပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ရန်ကုန်အခြေဆိုင်တက္ကသခေါင်းဆောင်လည်းဖြစ်တကုံတက်သူចောင်းသားတမကဥက္ကဋ္ဌလည်းဖြစ်တဲ့ကိုမင်းဟန်ထက်နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင်ကျမအင်ဂျင်နိုင်ပါဟုတ်ကဲ့အခုကိုမင်းဟန်ထက်တို့ចောင်းသားတမကပေါ့နော်ရန်ကုန်မှာကစစ်ကောင်စီကတော်တော်လေးဒီဆန္ဒပြတဲ့သူတွေရောចောင်းသူចောင်းသားတွေရောသူတို့တော်တော်လေးပြင်းပြင်းထန်ထန်အောင်ဖိနှိပ်နေတဲ့ခါကျတော့ဒီចောင်းသားတမကရက်တီလှုပ်ရှားနေတဲ့အခြေအနေအခုဘယ်လိုရှိလဲရှင
်အရင်ဆုံးတော့ကျွန်တော်တို့တွေကလူလူထုတ်ရှားမှုတွေဆက်ပြီးတော့ရှိရနိုင်မယ်လူလူကဒီစစ်အာဏာသိမ်းမှုပေါ်မှာအဆန့်ကျင်ကြောင်းစစ်အာဏာသိမ်းမှုကိုတော်လှန်ကြောင်းပြသနေရမယ်နိုးကြားနေရမယ်လို့ကျွန်တော်တို့ကအမြဲတမ်းယူဆတယ်အဲ့လိုမျိုးဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းရန်ကုန်မြို့အတွင်းမှာဆိုလည်းဒါတော်တော်လေးကိုရဲဆက်ဆက်ဖြိုခွင်းနေဆိုတဲ့စကားလုံးထက်ဆိုင်တော့မှတကယ်ကိုရည်ရွယ်ချက်ရှိရှိနဲ့ဟိုသူတို့ပြစ်တက်နေကြတဲ့အခြေအနေမျိုးဖြစ်နေကြပေါ့နော်ကျွန်တော်အဲ့လိုမျိုးဆိုတော့ကျွန်တော်လူလူကိုလှုံ့ဆော်တဲ့ကိစ္စတွေကိုကျွန်တော်လုံးကြတယ်ဒါပေမဲ့တပိုင်းမှာလူလူကလမ်းပေါ်ထွက်လာတယ်စုယုံနေအာလူပင်လေကြီးလိုမျိုးပြန်ဖြစ်တယ်ဆိုတော့အခြေအနေမျိုးကပြန်ဖြစ်ဖို့ကရာခိုင်နှုန်းတော်တော်လေးနည်းတယ်ဒါလူလူရဲ့ဒီရင်းရမဲ့သူတို့ရဲ့အသက်ပေါင်းများစွာလည်းရှိနေတယ်အဲ့တော့လက်ရှိချိန်တွေမှာကျွန်တော်တို့တွေကတချို့သောမြို့နယ်တွေမှာကြောက်ကြားပုံစံတွေနဲ့ကျွန်တော်တို့ရဲ့ဆန္ဒထုတ်ပေါ်မှုတွေအများကြီးရှိနေတယ်ဒီဆန္ဒရှင်ကိုကျွန်တော်အများကြီးစန့်ကျင်နေတယ်ဆိုတဲ့အကြောင်းလို့ဒါကျွန်တော်ပြောက်ကြားပုံစံမျိုးတွေနဲ့ဒါကျွန်တော်တို့ဆန္ဒထုတ်ပေါ်ရတွေရှိတယ်အာကျွန်တော်တို့အခုဆောင်ရနေကြတဲ့ဒီအနီရောင်လှုပ်ရှားမှုပေါ့ဘယ်တော့မှအုပ်ချုပ်ခွင့်မရစေရဆိုတဲ့တင်းညှို့နဲ့ကျွန်တော်လှုပ်ရှားတယ်လမ်းမတွေကိုကျွန်တော်အနီရောင်တွေပြောင်းကြမယ်အနီရောင်အလံတွေပြင်ထူကြမယ်စသဖြင့်ပေါ့ဒီလိုလှုပ်ရှားမှုတွေကိုကျွန်တော်တို့လုပ်ကြတယ်ဒါအရင်နေ့တွေကလည်းဒါကျွန်တော်တို့မြို့နယ်လိုက်စစ်ကြောင်းတွေချီတက်ဖို့ကျွန်တော်စီစဉ်ခဲ့ကြတာတွေရှိတယ်ဒါပေမဲ့ရန်ကုန်မြို့မှာကျွန်တော်စစ်ကြောင်းမှာချီတက်လို့မရတော့အောင်ကိုပဲသူတို့တွေကတင်းတင်းကြပ်ကြပ်ကြီးကိုဖြိုခွင်းနေတာကိုကျွန်တော်တို့အများနဲ့ကြုံရတယ်ပိတ်ပြီးတော့ပိတ်ဆို့ဖမ်းဆီးရလို့ကျွန်တော်တို့ကြုံရတယ်အဲ့လိုမျိုးဆိုတော့ကျွန်တော်ကတော့ဟိုလိုလောဆယ်ခြေနေမှာတော့ရရင်ရတယ်လို့နီးနဲ့ကျွန်တော်တို့ကကျွန်တော်တို့ရဲ့ဆန္ဒတွေကိုပြနေကြဖို့လိုရယ်ရရင်ရတယ်လို့နီးလည်းကျွန်တော်ကတော်လည်နေကြဖို့လိုရယ်ဆိုတော့လိုလောဆယ်တော့ကျွန်တော်ကကြောက်ကြပုံစံနေနဲ့ကျွန်တော်တို့ကဆန့်ကျင်တော်လည်နေကြတယ်နောက်တစ်ချက်ကဂလူဒုနိုးကြလာအောင်ကျွန်တော်တို့ဆောင်ရွက်နေကြတာရှိပါတယ်
ဟုတ်ကဲ့အဲ့တော့ဟိုတက္ကသိုလ်ကျောင်းကြီးကရောခုကဖွင့်ထားတာလားတက္ကသိုလ်ကျောင်းကြီးရဲ့အခြေအနေကဘယ်လိုရှိလဲရှင
်တက္ကသိုလ်တွေကတော့ပိတ်ထားပါတယ်ဒါပေမဲ့ဒီသူတို့ရဲ့ဒီရန်ရကတော့ဆက်ပြီးတော့လက်ပတ်နေတယ်ပေါ့အဲ့တော့အထူးသဖြင့်တော့ဒီဆရာဆရာမတွေဝန်ထမ်းတွေကတော့ဟိုရုံးတွေတက်ကြတာမျိုးတွေရှိတယ်အစကတော့ဒီတက္ကသိုလ်တွေမှာဒီ CDM တက္ကသိုလ်တွေအဖြစ်ကျွန်တော်တို့တွေကျောင်းသားတက္ကသိုလ်ကနေပြီးတော့ကျောင်းသားတက္ကသိုလ်တော်တော်များများပါပဲကိုယ့်ရဲ့တက္ကသိုလ်ကိုပြန်ပြီးတော့ထိပ်ပိတ်ကြတာတွေ CDM တက္ကသိုလ်ဖြစ်ခြင်းရကြတာတွေရှိတယ်ဒါပေမဲ့အာဒီနောက်ပိုင်းမှာဒီဆေးအုပ်စုကနေတော်တော်လေးကိုပြင်းပြထန်ထန်ဖိအားပေးပြီးတော့ရုံးပြန်တက်ခိုင်းတဲ့အခြေအနေမျိုးတွေကြောင့်ရုံးပြန်တက်နေကြတဲ့အာဆရာဆရာမတွေဝန်ထမ်းတွေလည်းရှိနေတယ်ပေါ့အဲ့လိုမျိုးရှိတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ရန်ကုန်မှာတက္ကသိုလ်တော်တော်များများမှာစစ်တက်ကနေပြီးတော့တက်ဆွဲထားတယ်ဗျအဲ့အဲ့တက်ဆွဲထားတဲ့အခြေအနေကြောင့်လည်းဒီကျောင်းထဲမှာနေနေတဲ့ဝန်ထမ်းတွေဘာတွေအနေနဲ့ CDM Lofu Sua in the Dan Capio, Lose or Three Win and Yagaro Sabio, Akuchi and Leban.
စစ်ကောင်စီဘက်ကဒီចောင်းသားသမဂ္ဂတွေကိုလေသူတို့ဖိနှိပ်နေတဲ့အပိုင်းမှာပေါ့နော်အခုဒီចောင်းသားသမဂ္ဂတွေထဲမှာဟိုဖန်စီခံရတဲ့သူတွေဒါမှမဟုတ်ပြစ်တက်ခံရသူတွေပေါ့လေအဲ့ဒီအခြေအတွက်တွေရောဘယ်လောက်ရှိလဲရှင်။ဟောကျွန်တော်တို့ဒီဖန်စီခံရတဲ့သူကတော့ဒီရန်ကုန်မြို့မှာရှိတယ်ကျွန်တော်အယောက်20နီးပါးလောက်ဒါကျွန်တော်ရန်ကုန်တိုင်းထဲမှာရှိတောင်းသားသမဂ္ဂကျွန်တော်တို့အဖွဲ
ကျတဲ့ခံရတဲ့အရေးတော့ကတော့ဒါကျွန်တော်ရန်ကုန်မှာမရှိသေးဘူးလို့ပြောလို့ရတယ်ဒါဟာကျွန်တော်ဒီကျောင်းသားသမဂ္ဂခေါင်းဆောင်တွေနောက်ပြီးတော့ဒီကျောင်းသားသမဂ္ဂထဲထဲဝင်ထုတ်ရှားနေတဲ့ပုံစံတွေထဲမှာတော့လောလောဆယ်တော့မရှိသေးဘူးဗျဒီဖန်စီခံရတဲ့သူတွေကအနေနဲ့ဟိုနှိမ့်ဆက်ခံရမှုတွေဒါမှမဟုတ်သူတို့ကိုအခုတရားစွဲနေထားတဲ့အနေထားတွေရောအဲ့ဒီဟာတွေကဘယ်လိုအခြေအနေရှိလဲ ဒီအယုံခေါ်မလားအဲ့ထဲမှာပဲသူတို့အမှုစစ်ကြတယ်ဆိုတော့သူတို့အပြင်ထောက်တာတွေရုံထောက်တာတွေမရှိဘူးပေါ့နော်မရှိဘဲနဲ့အဲ့လိုမျိုးဆိုသူတို့ကတော့မိသားစုနဲ့အဆက်အသွယ်ရှိတယ်တချို့တော့ရဲဘော်တွေအကျောင်းနဲ့အတူတူအလုပ်ပွဲလုပ်နေကြတဲ့ဒီပမာဏနိုင်ငံလုံးဆိုင်ရာတောင်းတမြတ်တောင်းတာအဖွဲ့ချုပ်ကရဲဘော်တချို့ကတော့သူတို့ကတော့တုံးလို့ရလို့ရှိတယ်သူတို့ညာတော့အခုချိန်ကြီးအပြင်အပန ရှိရပေါ့
ခန်းစီခံရတဲ့သူတွေထဲမှာရောကျောင်းသူတွေရောပါလားရှင
်ဟုတ်ကျောင်းသူတွေပါတယ်ဗျကျောင်းသူတွေတော်တော်လေးအာများတဲ့ຢာကိုင်းနှုံးမှရှိတယ်ဒါကတော့ကျွန်တော်စပြီးတော့ဒါဖန်းစီခံရတဲ့အခြေအနေမျိုးတွေပေါ့နော်ဆိုတော့ဖန်းစီခံရတော့ဆိုရင်ဒီကျွန်တော်တို့ရန်ကုန်မှာနေဒီကျောင်းသားကျောင်းသူတွေကြီးပဲအယောက်200ကျော်လောက်အဖန်းစီခံရတာမျိုးတွေရှိတယ်အဲ့ဒီခါကြီးကတော့လက်ရှိချိန်မှာပြန်တော့ဟိုလွတ်မြောက်လာကြတယ်ရလို့အခြေအနေမျိုးတွေရှိတယ်ဗျ
အခုဒီလိုမျိုးစစ်ကောင်စီကတော်တော်လေးတင်းတင်းထန်ထန်သူတို့ဖိနိတ်ချိုခွဲနေတဲ့အပိုင်းမှာတောက်ကြနေကသတင်းစာရှင်းလင်းပွဲမှာတည်းဗိုလ်ချုပ်စောမင်းထွန်းကပြောသွားတာတနအိတွင်သူတို့လူ900ပြစ်လဲဆိုရယ်သူတို့ပြစ်နိုင်နေဆိုရယ်အနေထားမျိုးပေါ့နော်တစ်ဖက်မှာလည်းနိုင်ငံတကာကနေပြီးတော့ပေါ့နော်အမြန်ဆုံးဝင်ရောက်ကူညီဖို့ပေါ့လေသူတို့ပြင်ကုလသမဂ္ဂရဲ့ R2B အဆင့်နီလန်းနဲ့ဝင်ဖို့လို့ဒီလုံခြုံရေးကောင်စီမှာဆိုလဲတောက်ကြနေကမြန်မာအရေးကိုအလွတ်သဘောဆွေးနွေးပွဲအနေနဲ့လုပ်သွားတဲ့ခါမှာမြန်မာနိုင်ငံဆိုင်ရာဘက်ကကိုယ်စားလှယ်တွေဖြစ်တဲ့ CRPH ကယာယီနိုင်ငံယာယီဝန်ကြီးဒေါ်စင်မအောင်တို့နောက်တာမတ်ကြီးဦးကျော်မိုးထွန်းတို့နော်အဲသူတို့တွေလည်းအဲ့လိုမျိုးတင်ပြသွားတာရှိရဲ့ဆိုတော့အခုလိုစစ်ကောင်စီကဖိနှိပ်နေတာကိုနိုင်ငံတကာကရက်တည်နေတဲ့အနေအထားကိုဘယ်လိုမြင်လဲရှင
်ဟိုလောလောဆယ်မှာကတော့ဟိုဒါပြည်သူတွေတချို့တွေလည်းဒါဒီပေါ်မှာအားမလို့အောင်မြင်ဖြစ်ကြတာမျိုးတွေရှိရဲ့ပေါ့နော်ဆိုတော့နိုင်ငံတကာအနေနဲ့ဒီထက်ပိုပြီးပြားပေးတာမျိုးတို့မဟုတ်တုံ့ပြန်တာမျိုးကိုဟိုဆောင်ရွက်တင်တယ်ဆိုတော့အနေထားမျိုးတွေလည်းပြောကြတာဆိုကြတာဝေဖန်ကြတာမျိုးရှိကြတယ်ပေါ့နော်ဟိုဒီနေရာမှာကတော့ဟိုကျွန်တော်တူထည့်ရဲ့သဘောထားအရကကျွန်တော်တို့က data ရင်းအင်အားကိုတော့ကျွန်တော်တို့မမေ့ချဖို့လိုတယ်ဆိုတော့အဲလက်ရှိချိန်မှာနိုင်ငံတကာဟာသူ့ရဲ့ဟိုလုံလုံရတဲ့လုံပိုင်ခွင့်ပေါင်ထဲကနေပြီးတော့လုံလုံရသမျှအားလုံးကိုဒီလုတ်ပေးနေရလို့ကျွန်တော်တို့ယူဆတယ်အဲ့ဒီချိန်မှာကျွန်တော်တို့တွေကလည်းဒီပေါ်မှာအရန်ဟိုမျောလင့်ထားမှုမိခိုထားမှုမဖြစ်စေဘဲနဲ့ကိုယ့်ရဲ့ data ရင်းအင်အားကိုဘယ်တော့မှမမေ့ချဖို့လိုတယ
် data ရင်းအင်အားဆိုတာဘယ်လိုအင်အားမျိုးလဲရှင်
ကျွန်တော်တို့ကဒီနောက်ပိုင်းမှာစဉ်းစားပြတာကကြတော့စစ်ကောင်စီကိုကျွန်တော်ကစည်ရေးရပြန်ပြီးတော့ရင်ဆိုင်ရမယ်ဆိုတဲ့အခြေအနေမျိုးကိုဒါတော်တော်များများလည်းနားနားလည်လာကြပြီပေါ့နော်သူတို့သိလာကြပြီကျွန်တော်ကစည်ရေးရပဲပြန်ပြီးတော့သူတို့ကိုပြန်ပြီးရင်ဆိုင်နိုင်လိမ့်မယ်သူတို့ထုတ်ချနိုင်လိမ့်မယ်ဆိုတဲ့အခြေအနေမျိုးရှိရအဲ့လိုမျိုးဆိုတဲ့အတွက်ကျွန်တော်တို့လက်ရှိချိန်မှာပြင်ဆင်နေကြတဲ့တူတွေလည်းရှိတယ်ပြင်ဆင်နေကြတဲ့အဖွဲ့အစည်းတွေရဲဘော်တွေလည်းရှိနေကြတယ်ဒါဟာဒီပိုင်းမှာလက်နက်ကင်လမ်းစဉ်ပေါ့လက်နက်ကင်လမ်းစဉ်ကိုတွားကြမဲ့တူတွေရှိတယ်နောက်လည်းမှကျွန်တော်ဒီမျိုးရင်းမှာပဲပြန်ပြီးတော့ခုခံတိုက်ခိုက်ရေးလမ်းစဉ်ပေါ့နော်ဆိုတော့အဲ့ဒီပုံစံမျိုးနဲ့ပြင်ဆင်နေကြတာရှိရဲ့အဲ့ဒီအခြေအနေမျိုးမှာကျွန်တော်ဒေတာတွေမှာဆိုရင်ဒါတိုင်းလားလက်နက်ကင်တွေရှိတယ်တိုင်းလားတော်လိုင်းအင်အားစုတွေရှိတယ်ဒီလိုအခြေအနေမျိုးနဲ့ကျွန်တော်တို့ဟာတကယ်မဟာမိတ်တွေအဖြစ်ကျွန်တော်တို့ဟာအတူတူဒီစစ်ကောင်စီကိုဖြုတ်ချနိုင်လို့လိုတယ်ဆိုတော့အဲ့ဒါတွေဟာဒေတာတွေအင်အားတွေပဲလို့ဒါကျွန်တော်ကတော့ယူဆပါတယ
်အခု CRPH ဥဆောင်ပြီးတော့ပေါ့နော်ဖက်ဒရယ်ပြည်ထောင်စုစိုးရပေါ်ပေါက်ရေးနောက်ဖက်ဒရယ်တက်ပေါ်ပေါက်ရေးဆိုပြီးတော့ဥတီချက်တွေနဲ့သူတို့ရဲ့လှုပ်ဆောင်ချက်တွေသူတို့အခုလုပ်နေတဲ့အခမ်းအနားတော့ဘယ်လိုမြင်လဲရှင
် PRPH အနေနဲ့ကျွန်တော်တို့ဟိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းလိုက်ပြီးတော့ဒီကျွန်တော်တို့ဒီ Federal Union ထွက်လာတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ဒီ Federal Union ပေါ်မှာတချို့တော့နိုင်ငံအင်အားစုတွေကျွန်တော်ကျောင်းသမဂ္ဂတွေပါဝင်မှာဝေဖန်ကြတဲ့တချို့တော့ရှိတယ်ဒါဟာဒီ Federal Union ဟာတိုင်းဒေသအားလုံးသဘောထားပါဝင်တဲ့ဟာမျိုးကိုကျွန်တော်တို့ဟိုဖြစ်ရမယ်ဆိုတဲ့ဟာမျိုးပေါ့ဒီအချိန်မှာကျွန်တော်က MCA ဆိုတာကိုကျွန်တော်ကမေးလိုက်ဖို့လိုတယ်ဆိုတော့ကျွန်တော်ဟာတိုင်းသာလက်နက်ကိုင်တွေတိုင်းသာလူမျိုးစုတော်လိုင်းအင်အားစုတွေလို့ကျွန်တော်ကပြောတဲ့အခါမှာကျွန်တော် MCA ထိုးထားတဲ့ ဒီလိုမျိုးစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်သူတို့ဖိနေဖြိုခွဲနေတဲ့အဲဒီစက်တူတွေကိုပဲကျွန်တော်တို့ကဒီချိန်မှာဖော်ပြလို့မရဘူးဆိုတော့အန်တီမထိုးထားပဲနဲ့ကျွန်တော်တို့ဒီတရားကြီးလုံးမှာရှိနေတဲ့ဒီတော်လှန်ရေးအားစုတွေအားလုံးပါဝင်နိုင်မယ်သူတို့ရဲ့သဘောထားတွေအားလုံးပါဝင်နိုင်မယ်သူတို့အားလုံး လက်ခံထားကြတဲ့ပြည်ညျမျိုးဖြစ်ဖို့လိုတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ဝေဖန်ချလာမျိုးရှိတယ်ပြီးတော့အဲ့ဒီပြည်ညျနောက်ပိုင်းမှာနောက်ဆက်တွဲပေါ်လာမဲ့ဒီဖွဲ့စည်းပုံအခြေခံဒီဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့အဒီဟာကကျွန်တော်တို့စက်ပြီးလောကမဲ့တော်လှန်ရေးနဲ့ဒီစစ်ကောင်စီကိုဖြုတ်ချလာပြီးနောက်ဆုံးကျွန်တော်ဖက်ဒရယ်နိုင်ငံတော်တက်စီသွားတဲ့လမ်းကြောင General Gurane, Tune, the Kego Puban, Savanita, a Kinti machine, or General T, Tanga Tamagaris, or the CFH net, Bowman, a CUI, General Lotari, General Tabora, and Unit Pelezare, now be your Tune to do low sound in Jarabona, to Puan with low sound in Jaramishi. Let's see through low sound Jarabo, my General, Emmadan, Jules, Gowney. ကျွန်တော်တို့ကိုယ်တိုင်နဲ့သူတို့နဲ့ဆက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်တာပေါ်လို့ရှိရဲဟိုသူတို့အနေနဲ့လုံဆောင်မယ်လုံဆောင်ချက်တွေတော့တချို့နေရာတွေမှာခက်ညံ့ညံ့နဲ့ပြက်ပြက်တတနဲ့ဟိုလက်ရှိချိန်မှာလုံဆောင်ရွက်ကြဖို့လိုတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကစိုးရိမ်တာကဒီလူတွေရဲ့ရည်ချိန်ပေါ့နော်လူတွေရဲ့ရည်ချိန်ဟာတိတ်ကြသွားလို့ရှိရင်အဲ့ဒါဒီအနေအများနဲ့လူတွေ ော့အများဆုံးအကောင့်ထဲပေါ်ဖို့လိုရဲလို့တော့ကျွန်တော်တို့အနေနဲ့တိုက်တွန်းခြင်းလေ
လူတို့အနေထားပေါ့နော်သူတို့ဘက်ကရောဘယ်လိုပဲဖြစ်ဖြစ်ဒီဆရာနာရှင်စနစ်ဟိုဖြတ်သိမ်းရေးပေါ့နော်လူထုကရောအဲ့ဒီလိုနီးလန့်နေအတွက်ဟိုအဆင်ပြေဖြစ်နေတယ်လို့မြင်လားရှင
်ကျွန်တော်တို့စပြီးတော့ဒီဆက်အာနာသိမ်းပြီးတော့နိုင်ပိုင်းအတွင်းသို့သိမဟုတ်လေရပိုင်းအတွင်းမှာဒါကျွန်တော်တို့ကြုံတွေ့ရတဲ့အခြေအနေမျိုးတွေရှိတယ်ဒါဟာကျွန်တော်တို့လူငယ်တွေကိုလူလူအနေနဲ့နောက်ပြီးတော့ចောင်းသားတွေကိုပြည်သူတွေအနေနဲ့ဒါဒါဒါဟိုတိုက်တွန်းတဲ့တိုက်တွန်းတဲ့စကားမျိုးတွေပေါ့နော်ဒါကျွန်တော်တို့အကြမ်းမဖက်တဲ့ဘူးကျွန်တော်တို့ဟာတကယ်ကိုအာဒီဒီဒီအကြမ်းမဖက်တဲ့လမ်းစဉ်တွေပဲသွားတင်တယ်အစတည်ဖြစ်ပေါ့ဆိုပြီးတော့အဲသူတို့ရဲ့အိတ်ချိန်ရောတော့ကျွန်တော်တို့ကိုအဲ့လိုမျိုးတိုက်တွန်းကြတာမျိုးတွေရှိတယ်ဒါပေမဲ့လက်ရှိအခြေအနေမှာကေဆေးအုပ်စုရဲ့ပြစ်ခတ်တပ်ဖြတ်မှုတွေဖိနှိပ်မှုတွေကိုသူတို့ကိုယ်တိုင်လည်းတိတိချာချာသိမြင်လာဘယ်လမ်းကြောင်းကိုဘလို့သွားရမယ်ဘယ်လမ်းစဉ်ကိုကျွန်တော်တို့ဂိုင်ဆွဲရတော့မယ်ဆိုတာလည်းလူလူဟာလက်ရှိအချိန်မှာတော်တော်လေးကိုဟိုဟိုနားလည်လာပြီးသိလာပြီးလို့ကျွန်တော်ကယူဆတယ်ယူဆတယ်ဆိုတဲ့အတွက်ဟိုလူလူအနေနဲ့ဟိုအစင်းနဲ့ဖြစ်ပါလိမ့်မယ်ကျွန်တော်တို့ကတော့အဲ့လိုပဲယုံကြည်တယ်ဒီချိန်ကငါတို့ပြန်တိုက်ရမယ်အချိန်ကိုရောက်နေပြီဆိုတာကိုဒါလူလူကိုယ်တိုင်ကလူလူလာလာနဲ့အဲတိုက်တွန်းလာတဲ့စကားမျိုးကိုကျွန်တော်တို့ကြားရတော့တော့အဲ့အဲ့ဒါကိုကျွန်တော်တို့အင်မတန်ဟိုအားတက်စီဝမ်းသာစီရပေါ့ဆိုတော့လူလူအနေနဲ့အစင်းနဲ့ဖြစ်နေပါလေလို့ကျွန်တော်ယုံပါတယ်
စစ်တပ်ကတော်တော်လေးအဲ့လိုရဲရဲဆက်ဆက်ဖိနှိပ်နေတဲ့ခါကျတော့ဟိုအခုလိုကိုမင်းဟန်ထက်တို့ဒီကျောင်းသားသမဂ္ဂတွေအပါဝင်ပေါ့နော်ဟိုလူတို့အနေနဲ့ရောဒီဖိနှိပ်မှုတွေကိုမြင်ရကြုံရတဲ့အခါမှာကြောက်ရွံ့စိတ်မျိုးစိတ်တက်ပိုင်းဆန်ရမှာဘယ်လိုအခြေအနေတွေရှိလဲရှင
်ဒီလူလူစီမှာတော့တချို့တော့ဒီကြောက်စိတ်တွေကိုကျွန်တော်ကနည်းနည်းတော့တွေ့ရတယ်အဲဒီတွေ့ရတယ်ဆိုတဲ့အပိုင်းကလူလူဟာသူတို့မှလည်းသူတို့ရဲ့ဒီမိသားစုနဲ့ဒါသူတို့ရဲ့ဒီအိုးအိမ်နဲ့စသည်ဖြစ်ပေါ့နော်ဒီလိုအခြေအနေမျိုးတွေရှိနေတဲ့အတွက်သူတို့ဟာအာတချို့တော့ယာရီမှာအပြင်ကိုမထွက်ရဲတော့တဲ့အခြေအနေမျိုးတွေအာဈေးမသွားရဲတော့ဘူးအဲနောက်ပြီးတော့ဒီဆန္ဒပြမှုတွေဒီလူလူလှုပ်ရှားမှုတွေမပါဝင်ရဲတော့မလုပ်ရဲတော့ဘူးပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုကျွန်တော်ကတွေ့ရတယ်အာနောက်တစ်ချက်ကကြတော့လူလူလှုပ်ရှားမှုတွေလုပ်တဲ့အခါမှာကျွန်တော်တို့ကဒီလမ်းတွေကိုစေအုပ်စုကမကျူးကျော်နိုင်အောင်ကျွန်တော်တို့ကလမ်းတွေပိတ်လိုက်တာတွေတဲအိတွေချတာတွေဒီလိုဟာမျိုးတွေလုပ်တယ်ဆိုတော့စေအုပ်စုကဒီဘက်မှာကျွန်တော်တို့ကိုတကယ်ကိုဟိုတက်ရှုပ်ပြီးတွေးခွဲတဲ့နေလမ်းမျိုးတွေသုံးလာမျိုးတွေရှိရဲဆိုတော့ကျွန်တော်တို့ကျောင်းသားတမကစစ်ကျောင်းတွေကနေပြီးတော့ခုနပြောတဲ့တဲအိတွေပိတ်သွားလို့ပါလို့ဆိုရင်ဒါလူလူကိုပြန်ပြီးတော့ဖယ်ခိုင်းတဲ့နေလမ်းမျိုးတွေပေါ့တန်းတန်းထောက်ပြီးတော့အဲ့ဒါတွေကိုဖယ်တန်းဆိုတဲ့ပုံစံမျိုးနဲ့ဖယ်ခိုင်းတဲ့ဟာမျိုးမှာဆိုရင်နောက်ဆိုလူလူကပါကျွန်တော်တို့ကိုတားလာတဲ့ကိစ္စတချို့ပါအဲ့လိုတော့လမ်းတွေမပိတ်ပါနဲ့ဒီမှာတော့လာပြီးဆန္ဒမပြပါနဲ့အဲ့အဲ့လိုမျိုးဆိုရင်ဒီညငါတို့ရောက်ကောက်ကိုဝင်ပြီးတော့သူတို့ဖိလိုက်မယ်အဲ့လိုမျိုးပိတ်သွားရင်ငါတို့တန်းတန်းနဲ့ထောက်ပြီးဖယ်ခိုင်းနိုင်မယ်ဆိုတော့အကြောက်မှုမျိုးဒါလူလူစီမှာဟိုကျွန်တော်တို့လည်းနဲ့တွေ့လာရတယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်လည်းကျွန်တော်တို့တွေကလူလူကိုအာဒါကြောက်စရာမဟုတ်ဘူးဒီပွဲမှာရှုံးမှတော့ကျွန်တော်တို့ပို့ပြီးကြောက်အောင်မှာဆိုတော့ကျွန်တော်တင်းစကားမျိုးတွေနောက်ပြီးတော့ဟိုကျွန်တော်တို့ဘက်ကနေပြီးတော့သူတို့ awareness လုပ်တဲ့အပိုင်းတွေတော့ဒါကျွန်တော်တို့အများကြီးအာဒီအတော်အတွက်မှာကျွန်တော်တို့လုပ်ဖြစ်နေတယ်ဆိုတော့နောက်တစ်ချက်ကကြတော့ဟိုကျွန်တော်တို့ကိုယ်တိုင်ပေါ့နော်ကျွန်တော်တို့ကိုယ်တိုင်ဆိုတော့လက်ရှိလှုပ်ရှားနေကြတဲ့အကြောင်းသမကခေါင်းဆောင်တွေရှိတယ်အကြောင်းသမကရဲဘော်တွေရှိတယ်လူငယ်တွေရှိတယ်ဆိုတော့လူငယ်ဖြစ်တဲ့အတွက်ကျွန်တော်တို့မှာတော့တစွတ်ထိုးလုပ်တဲ့စိတ်မျိုးဒုတိယမဟုတ်တခုခုကိုဆိုမစင်စားဘဲနဲ့ကျွန်တော်ကဒါငါတို့လုပ်ကိုလုပ်ရမယ်ကိစ္စဆိုတဲ့အတွက်ဟိုလောက်တာမျိုးတွေရှိပေမဲ့ကျွန်တော်တို့ရဲ့တကယ်စိတ်ထဲမှာလည်းဟိုအနည်းဆုံးတော့ကျွန်တော်ကစိတ်သက်ခံရမှာခေါင်းထဲကိုကြည့်တာဖောက်ဝင်လာမှာတော့ဒါကျွန်တော်တို့ကြောက်ကြတာပဲဒါပေမဲ့ခုနကကျွန်တော်တို့ပြောခဲ့တဲ့ကျွန်တော်ငါတို့ကြောက်လို့မရဘူးပေါ့နော်လက်ရှိမှာဒီကျွန်တော်သမကခေါင်းဆောင်တွေလူငယ်တွေဒါဆပြီးတော့ဟိုကြောက်နေမယ်ဆိုလို့ရှိရင်ငါတို့ဘာမှဆက်လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်နားလည်ထားတယ်အဲ့လိုမျိုးဆိုတော့အားလုံးက ောက်စိတ်တွေကိုအတတ်နိုင်ဆုံးဖယ်ရှားပြီးတော့အလုပ်လုပ်နေကြပါတယ်။ဒီဒီဟာကဟိုဓမ္မနဲ့အာဓမ္မတိုက်ပွဲပဲဆိုတော့ဟိုကျွန်တော်တို့တွေဟိုဒီဒီဘက်မှာနိုင်နိုင်မယ်ဓမ္မကပဲအနိုင်ယူလိမ့်မယ်လို့ကျွန်တော်ကယုံကြည်တယ်။ယုံကြည်ရဆိုတော့တချို့ကမှာဟိုသူတို့ကင်တွယ်နေတဲ့ပုံတွေဟိုသူတို့လုံးဆောင်နေတဲ့ပုံတွေဟာလည်းသူတို့မှာတနက်ရှိနေတဲ့အတွက်သူတို့မှာလက်နက်ရှိနေတဲ့အတွက်သူတို့လုံနိုင်နေတဲ့ကိစ္စတွေပဲဖြစ်တယ်။ဆိုတော့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ
်။ဒီနီလန်းပေါင်းစုံနဲ့စ조사တဲ့အခါမှာဆွေးနွေးစကားပြောရတော့မယ်ဆိုတော့နီလန်းမျိုးဖြစ်လာမယ်ဆိုရင်ရောကိုမင်းဟန်ထက်တို့အဲ့ဒီနီလန်းကိုရောရွေးမလားရှင့်
အဲကျွန်တော်တို့အဲ့လိုမျိုးတော့အဖြစ်မခံဘူးကျွန်တော်တို့အဲ့ဒီလိုဆက်တဲ့ဟိုဒီဒီဆက်ဆက်နှိမ့်နိုင်ရတဲ့နည်းလမ်းမျိုးတော့ကျွန်တော်လုံးဝယူချင်မှာမဟုတ်ဘူးဟိုကျွန်တော်တို့ဒီအရှိမအန်အန်ဒီအစိုးရလက်ထက်မှာလဲဒါဆက်တဲ့အလုံးဆောင်ခဲ့တဲ့ကိစ္စတချို့ရှိရတယ်ဒါဟာပြန်နေရင်ဒါဆေးရေးဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ဟိုဒီအန်အန်ဒီအစိုးရအန်အန်ဒီအစိုးရအနေနဲ့ဒါတည်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့ဆက်အာဏာရှင်ဆိုတဲ့သဘောတဘာဝကဒီလိုဆက်ဆက်နှိမ့်နိုင်လို့မရဘူးသူတို့ရဲ့ကိုကြိုးအတွက်ပဲဟိုသူကဆက်ပြီးတော့လုပ်ပါဆိုတော့ကျွန်တော်ဒီတိုက်ပွဲမှာလည်းထို့အတူပဲပေါ့ဒီနေ့ကျွန်တော်ကဒီဆက်ဆက်ဒီလမ်းကြောင်းကိုကျွန်တော်ကဟိုတူဘက်ကနေစလို့ပဲဖြစ်ဖြစ်စုံတစ်ခုကြောင်းသွားလိုက်ပြီးဆိုရင်လည်းဒီဆက်အာဏာရှင်စနစ်နောက်ထပ်ဆက်ပြီးရှင်းတန်းနေမှာအမြင့်ပြတ်သွားမှာမဟုတ်ဘူးတစ်ချိန်ချိန်မှာနောက်ထပ်10နှစ်လည်းဖြစ်နိုင်တယ်ဒုတိယမို့နောက်ထပ်9နှစ်လည်းဖြစ်နိုင်တယ်အဲ့ဒီချိန်မျိုးကြောင့်ဒီလိုဆက်အာဏာသိမ်းမှုတွေဆက်အာဏာရှင်စနစ်ပြန်ပြီးတော့ဒီတဟုံလုံးဝုန်းဝင်းနဲ့ထပြီးပေါ်လာတာမျိုးတွေကအချိန်မီးဖြစ်သွားနိုင်တယ်ဆိုတော့ကျွန်တော်တို့တွေကအဲ့တော့ရေးတူကိုကျွန်တော်ကကြည့်လို့မရဘူးအဲ့တော့ကျွန်တော်ရေးရှည်ဆက်ပြီးတော့ကျွန်တော်နိုင်ငံရဲ့နောက်နှစ်ပေါင်းများစွာနှစ်ပေါင်းများစွာဆိုတဲ့ကိစ္စကိုပဲကျွန်တော်ကဆက်ပြီးကြည့်ရနေမယ်။အဲ့လိုမျိုးကြည့်တဲ့အခါမှာတော့နှိမ့်နိုင်ရင်လည်းတော့လုံးဝအဆင်မပြေဘူး။ဖြည့်ရှိရှိနေတဲ့ဆက်အာနာရှင်ဆိုတဲ့သဘောတရားမျိုးကတော့နှိမ့်နိုင်လို့မရဘူးလို့ပဲကျွန်တော်ကယူဆတယ်။အဲ့တော့အဲ့လိုမျိုးဆိုရတော့ကျွန်တော်နှိမ့်နိုင်တဲ့ကြောင့်တော့မတော်တင်ဘူး။
ဒါကတော့တကုံတက်ကတူចောင်းသားသမဂ္ဂဥက္ကဋ္ဌကိုမင်းဟန်ထက်ဖြစ်ပါရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေကြားပေးတဲ့အတွက်ကိုမင်းဟန်ထက်ကိုကျေးဇူးအများကြီးတင်ပါရှင
်ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ
်အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကြော်ရွှင်မှုတွေစိတ်သုံးညီတို့မြန်မာပြည်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
အနာဒိစကောင်စီဟာဒီမနက်ကတော့အနာရှင်ဆက်ကြီးဆန္ဒပြပွဲတွေအချိန်မြင့်တက်နေတဲ့ February 17ရက်နေ့ကစဆန္ဒပြပွဲမှာပါဝင်တဲ့ Facebook လူမှုကွန်ရက်ဆန္ဒနာမှာဆန္ဒပြပွဲတွေကိုထောက်ခံအားပေးလှုံ့ဆော်တဲ့ CDN ဝန်ထမ်းတွေကိုအကူအညီပေးနေသူတွေကိုပုံမှန်905ကနဲ့အမှုဖွဲ့ဝရမ်းပြည့်ဖြစ်ကြေညာတာတွေလုပ်ခဲ့ပါတယ်စစ်ကောင်စီကြေညာချက်တွေမှာတော့နိုင်ငံအုပ်ချုပ်မှုရန်နေရာပြက်ပြားစေရန်ရည်ရွယ်ချက်နဲ့ဝန်ထမ်းတွေကိုစီရီယယ်လှုပ်ရှားမှုမှာပါဝင်မှုလှုံ့ဆော်တာမတရားအသိဉာဏ်ခံထားရတဲ့ CRPH ကိုထောက်ခံတာမမှန်သတင်းတွေဖြန့်ဝေတာ social punishment ပြုလုပ်တာဆောင်ရွက်သူတွေကိုပုံမှန်905ကနဲ့အမှုဖွဲ့အရေးယူဆောင်ရွက်နေတယ်လို့ဖော်ပြပါတယ်ထူးခြားတာတစ်ခုကတော့အဲ့လိုအမှုဖွဲ့ခံရသူတွေထဲမှာရုပ်ရှင်နဲ့ဂီတနယ်ပယ်ကထင်ရှားသူတွေအများကြီးပါဝင်နေခြင်းပါပဲဒီချက်ဟာမြမရုပ်ရှင်ဂီတနဲ့ဖျော်ဖြေစည်းဝါးရေးလုပ်ငန်းကြီးကိုတည်ရောက်မှုထိခိုက်မှုကြီးကြီးမားမားရှိစေနိုင်မလားဆိုတာစဉ်းစားတွေးတောเสียပ
ါစစ်ကောင်စီရဲ့ကြေညာချက်အရပုံမှန် 905 ကကြီးနဲ့အမှုဖွင့်ခံထားရသူတွေစီးရင်ကတော့ February 17ရက်နေ့မှာအဆိုတော်လင်းလင်းမောင်မောင်အေး February 18ရက်နေ့မှာပြည်တီဦးကိုပေါ့လူမင်းဝိုင်းနာကြီးနဲ့အန္တက April 2ရက်နေ့မှာပိုင်ဖြိုးသူအာဇာနီအိန္ဒြာကျော်စင်တန်တားလှိုင်းမင်းမော်ကွန်းပူပူရဲတိုက်ခင်ဝင့်ဝါချမ်းချမ်းချမ်းမြေမောင်ချူဧပြီလ3ရက်နေ့မှာဖွေးဖွေးတက်မော်မြင့်ညီနန္ဒအောင်မြင့်မြက်ကော်နီဇင်အောင်နိုဘန်ထူကြားပေါက်ညီထွတ်ခေါင်ဝါဆိုမိုးဦးထက်အောင်ရှိုင်းမယ်ရီအိန်ဂျယ်လမုံ
ဧပြီလ၄ရက်နေ့မှာအလင်းရောင်ရန်ရန်ချမ်းထူပိုင်စောဦးချူပန်းနွယ်နဲ့မင်းဧပြီလ၅ရက်နေ့မှာခါရာတောင်းငယ်တစင်နယ်ဝင်းဧပြီလ၆ရက်နေ့မှာအေတင်ချိုဆွေညနှင်းရီလွေချစ်သူဝေဧပြီလ9ရက်နေ့မှာတူတူပိုင်တကုံဧပြီလ10ရက်နေ့မှာရေဒနာဘူအေးဝေးရီတောင်းစတဲ့သူတွေပါဝင်နေတာတွေ့ရပါတယ်ဒါရီမကဒါရိုက်တာမင်းထင်ကိုကိုကြီးဇာကနာတို့ကိုလည်းဖန်ဆီးထားပြီးတရုတ်ဆောင်ပရဟိတသမားကျော်သူကတော့ထွက်ပြေးတင်းရှောင်နေရပါတယ်ဒီစင်းကိုကြည့်လိုက်ရင်ပဲအထူးသဖြင့်ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းနယ်ပယ်တွေကအဓိကလဲကျထင်ရှားသူတွေလည်းဖြစ်တဲ့ထိတ်တန်းဒါရိုက်တာတွေထိတ်တန်းတရုတ်ဆောင်တွေအများကြီးပါဝင်နေတာတွေ့ရမှာဖြစ်ပါတယ်ဒီလိုဝင်ရဲထုတ်ခံရမှုဟာလက်တလုံးမှာကိုပဲပြဿနာရှိနေပါပြီစစ်ကောင်စီဟာအဲ့ဒီလိုပုံမှန်905ကကြီးကြီးညာခံထားရတဲ့အမှုပညာရှင်တွေပါဝင်ပတ်သက်တဲ့ရုပ်ရှင်တွေတေးသချင်းတွေထုတ်လွှင့်ပြသတာမျိုးမလုပ်ဖို့အဲ့လိုလုပ်ရင်အားပေးကူညီမှုနဲ့အေးအေးယူခံရမယ်ဆိုတဲ့အကြောင်းပြည်ရင်းကပုဂ္ဂလိကရုပ်သံနဲ့ FM ရေဒီယိုဌာနတွေကိုဧပြီလ4ရက်နေ့စွဲနဲ့ညွှန်ကြားချက်ပေးဖို့အကြောင်းကြားခဲ့တာတွေ့ရပါတယ
်ပြောရရင်ရုပ်ရှင်ဇာတ်ကားတွေထုတ်လွှင့်နေတဲ့ပုဂ္ဂလိကရုပ်သံမီဒီယာတွေအနေနဲ့အဲ့ဒီစီးရင်နဲ့တိုက်လိုက်တယ်ဆိုရင်ပဲအရေးသွေးရှိတဲ့ဇက်ကအများစုထုတ်လွှင့်လို့မရတော့တဲ့အနေအထားရောက်သွားစေတာတွေ့မြင်နိုင်ပါတယ်။ဒါရင်မကမြန်မာနိုင်ငံမှာအခကြေးငွေရယူပြီးရုပ်ရှင်ဇက်ကားတွေကို application ကနေတဆင့်ထုတ်လွှင့်ပြသတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိနေကြပါတယ်။အဲ့ဒီစီးပွားရေးလုပ်ငန်းတွေကလည်းဒီကြေညာချက်ကြောင့်ဇက်ကားပေါင်းများစွာထုတ်လွှင့်လို့မရအထိနာကြမှာဖြစ်ပါတယ်။တကယ်တော့မြန်မာရုပ်ရှင်စီးပွားရေးလုပ်ငန်းဟာခုလိုအာဏာသိမ်းပွဲမတိုင်ခင်2020နှစ်ဆန်းမြန်မာနိုင်ငံရဲ့ COVID 19ကပ်ရောဂါပြဿနာဝင်ရောက်မလာသေးခင်ကတည်းကလုံးဝရပ်ဆိုင်ထားရတာပါ။အဲဒီချိန်တုန်းကရိုက်လက်စရုပ်ရှင်ဇာတ်ကားတွေရိုက်ကူးပြီးယုံတီရဲ့တန်းစီရင်ပြသခြင်းမပြုနိုင်သေးတဲ့ဇာတ်ကားတွေယာနဲ့ချီကြံရစ်နေပါတယ်။ရုပ်ရှင်လောကသားတယောက်ကတော့ရိုက်ပြီးသားဇာတ်ကားအလုံးပေါင်းလိုက်ရင်ခန့်မှန်းတက်မိုးကျပ်ငွေဘီလီယံ60ကနေ100ကျော်ကြားရှိလိမ့်မယ်လို့ခန့်မှန်းပြောပြပါတယ်။တကယ်လို့မြန်မာနိုင်ငံမှာကိုဗစ်ဘေးကင်းဝေးပြီးအခြေအနေတည်တည်ငြိမ်ငြိမ်ဖြစ်ရုပ်ရှင်ဇာတ်ကားတွေပြန်ပြီးပြသလို့ရရင်အဲ့ဒီဇာတ်ကားတွေပြသဖို့စောင့်ဆိုင်နေကြတာပါ
တစ်ဆက်တည်းထိခိုက်မြင့်နာမှာကရုပ်ရှင်ယုံတိဆောင်ရေးလုပ်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေပါအရင်ဆရာနာရှင်အစိုးရလက်ထက်တွေတုန်းကမြန်မာနိုင်ငံမြို့ရွာအနှံ့မှာအစိုးရပိုင်ရုပ်ရှင်ယုံပေါင်းများစွာရှိခဲ့ပြီးနောက်ပိုင်းအာဏာပိုင်တွေရောင်းစားခဲ့တာကြောင့်ရုပ်ရှင်ယုံအရေးအတွက်ကြာဆင်းပြီးရုပ်ရှင်ရိုက်ကူးထုတ်လုပ်ပြသရေးစီးပွားရေးလုပ်ငန်းကိုလည်းကြီးကြီးမားမားထိခိုက်နေနာစေခဲ့ပါတယ်။အခု2015နောက်ပိုင်းကြမှာရုပ်ရှင်ယုံအစ်စ်တည်ဆောက်တဲ့လုပ်ငန်းရှင်တွေပေါ်ပေါက်လာပြီးရင်းနှီးမြှုပ်နှံမှုလုပ်နေခြင်းကိုဗစ်ဖြစ်အခုနောက်ဆုံးအာဏာသိမ်းပွဲဖြစ်ပွားခဲ့ရတာပါအဲ့ဒီရုပ်ရှင်ယုံလုပ်ငန်းစီးပွားရေးကိုလည်းအများကြီးထိခိုက်နစ်နာစေမှာဖြစ်ပါတယ်။တကယ်တော့ရုပ်ရှင်ဂီတနဲ့လူမှုကွန်ရက်ကထင်ရှားသူတွေကိုအေးအေးယူဖို့ကိစ္စပြီးခဲ့တဲ့မတ်လ30ရက်နေ့မှာလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုင်ညွှန်ကြားချက်ပေးခဲ့တာပါ။အစည်းအဝေးမှာကောင်စီဝင်အရက်သားတွေဘက်ကလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာတွေနဲ့ပတ်သက်လို့အရေးယူဖို့တင်ပြတာရှိပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းဆိုရှယ်မီဒီယာဆိုတာကောင်းကျိုးလည်းရှိပြီးဆိုးကျိုးလည်းဖြစ်ပေါ်စေတဲ့အကြောင်းအင်တာနက်ကိုမိခုပ်ပြီးလုပ်နေရတဲ့လုပ်ငန်းတွေရှိတဲ့အတွက်ပိတ်ထားလို့မရတဲ့အကြောင်းမှန်မှန်ကန်ကန်အသုံးပြုရလို့ပြီးဖောက်ပြန်ရင်ထိရောက်စွာဟန်တားနိုင်တဲ့ပြစ်ဒဏ်တွေချမှတ်သွားနိုင်ရေးဆောင်ရွက်သွားရန်လိုကြောင်းဆိုပြီးညွှန်ကြားချက်ပေးခဲ့တာဖြစ်ပါတယ်ဒီလိုနဲ့သူပြောပြီးနှစ်ရက်အကြာ Facebook ပေါ်မှာပေါ်ပြတာတွေကိုပုံမှန်905ကကြီးနဲ့အရေးယူမှုတတိတန်းတန်းကြီးထွက်ပေါ်လာတာပါပုံမှန်905ကကြီးဆိုတာကတော့လူတစ်ယောက်အနေနဲ့သူပြုလုပ်တဲ့ပေါ်ပြချက်သတင်းထုတ်ပြန်ချက်တွေမှာပြည်ထောင်စုအစိုးရဤကြီးရေလေတက်တစ်ခုခုမှာအရာရှိအားဒုတိမဟုတ်တက်သားအားစစ်ပုံကန်ခြင်းကိုတော့၎င်းတက်ဆိုင်ရာမိမိတာဝန်ဝတ္တရားကိုမလေးစားခြင်းတော့၎င်းပြက်ကွက်ခြင်းတော့၎င်းပြုစီရန်အကြံရှိလျင်ဒိုဒီမဟုတ်ပြုစီရန်တန်ရာသည့်အကြောင်းရှိလျင်နှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်အလုံးဖြစ်စေကြာခံရမည်လို့ဖော်ပြထားပါတယ်။ဒီရာစတဲ့ကြီးပုံမှန်ကိုအာဏာသိမ်းပွဲဖြစ်ပွားပြီးနောက်ရက်တွေမှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လက်မှတ်နဲ့အကြောင်းအရာကိုချက်ထွင်တာပြစ်ဒဏ်ကိုတိုးမြှင့်တာကြိုတင်ပြဋ္ဌာန်းထားပြီးခဲ့ပြီးပါပြီ
။ဒီချိန်တွေကိုကြည့်ရင်ပုံမှန်905ကနဲ့တရားစွဲခံရသူတွေလက်တလောထောင်သုံးနှစ်စီကြာခံခဲ့ရတာတွေရှိနေပြီးလက်ရှိအမှုဖွင့်ထားတဲ့သူတွေကိုဖမ်းမိခဲ့ရင်လည်းအဲ့လိုတရားစွဲထောင်ချခံရနိုင်ခြင်းရှိနေပါတယ်ဒီထဲမှာရုပ်ရှင်နဲ့ဂီတအနုပညာထိပ်သီးတွေအရေးပါသူတွေအများစုပါဝင်နေတာမို့ ပကြုံမူကြီးမေအောင်နိုင်ကသာခုလိုပဲအာဏာကိုဆက်ပြီးဆုပ်ကိုင်ထားနိုင်အောင်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတရားဥပဒေစိုးမိုးရေးကျန်းမာရေးပညာရေးအပါဝင်ကဏ္ဍပေါင်းစုံပြိုလဲကျဆင်းနေပြီဖြစ်သလိုရုပ်ရှင်အနုပညာလောကဖြောပြေးစီးပွားရေးလုပ်ငန်းလဲနလန်းပြန်ထူနိုင်မဲ့လမ်းမြင်တွေ့ရမှာမဟုတ်ပါဘူး။ဒါကြောင့်မြန်မာနိုင်ငံဟာပျော်ရွှင်မှုစိတ်သွင်းပျောက်ကွယ်နေတဲ့နိုင်ငံအဖွဲ့ဖြစ်နေပါကလည်းသိကြနေကြောက်ပ
ပေးရနေခင်ဝေရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြတ်တာတည်လက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ပထမအဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့တော်ရရှင် Messenger ကစာကိုဖော်ပြပေးကြပါတယ်Non-Panok Science ရဲ့တော်ရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအငြင်းဆုံးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့ပေးရဆုနဲ့အငြင်းဆုံးပြည့်ကျင်ပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်တို့ပဲမြန်မာနိုင်ငံနဲ့ကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါရဲ့နော်။ကြီးစင်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ view ရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်။ကျေးဇူးပါတယ်။ဟုတ်ကဲ့ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ Internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်။ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကအစီအစဉ်ကိုကြိုးစားလောင်းကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး Radio အစီအစဉ်တွေကိုတော့Find to radio ကနေပြန်နားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖမ်းယူလို့ရတဲ့မီတာလိုင်းတွေကိုလည်းနေ့စဉ်သတင်းလောင်းနဲ့အတူပို့ပေးနေပါတယ်နော်။ဒါရင်တော့ဆိုလို့ကျမတို့ VOE ကနေ့စဉ်ပို့ပေးနေတဲ့ email သတင်းလောင်းအကြောင်းလေးလည်းတော်ရရှင်တွေကိုပြောပြပေးကြပါတယ်။ကျမတို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့ email ကနေပြီးတော့အလွယ်တကူသိရှိချင်တဲ့ဆိုရင်ကျမတို့ email သတင်းလောင်းကိုမနေ့ကောညပါပို့ပေးနေပါတယ်နော်။ဒီ email သတင်းလောင်းလိုချင်တယ်ဆိုရင်ကျမတို့ကို email ပို့ပြီးတောင်းလို့ရပါတယ်။ကျမတို့ရဲ့ email လိပ်စာက bammi@viewnews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ viewy မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျမတို့စီကိုစာရေးလို့ရပါတယ်။ဒီ email ပေးပို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့တော်ရရှင်ရဲ့ email လိပ်စာကိုထည့်ပေးလိုက်ပါနော်။အဲတော့မှအဲ့ကျမတို့ကအဲ့ email တွေကိုကျမတို့နေ့စဉ်သတင်းလောင်းကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်။ကိုချိုဆိုတဲ့တော်ရရှင်ကလည်းတရင်ကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်းဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြေးညီတရင်ဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOE ရေတဲ့ဆလိုင်းရဲမင်းထိုးဆိုတဲ့တော်ရရှင်ကတော့ကျွန်တော်ဒီ VOE ကိုထောက်ရယုံကြည်ပါသေးရဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်နိုင်လင်းထွန်းနိုင်ဆိုတဲ့တော်ရရှင်ဖြစ်ပါ යි ဒီတော်ရရှင်ကVOE ရဲ့အစီအမဲနားထောင်မှုစောင့်မျှော်နေပါတယ်မြန်မာနိုင်ငံရဲ့အခြေအနေတွေကလည်းစစ်ကောင်စီကရုံညံ့ပါတယ်ဆိုတော့မှကောင်းတဲ့သတင်းလေးများပါမလားလို့ကျွန်တော်စောင့်မျှော်နေမိပါတယ်ဒီညတော့ကောင်းတဲ့သတင်းလေးထုတ်လွှင့်ပေးဦးမှာလားတဲ့စိတ်ညစ်ပါတယ်ဟုတ်ကဲ့ကျွန်မကောင်းတဲ့သတင်းလေးတွေထုတ်လွှင့်ပေးခွင့်မတားတာတောင်းပန်ပါရဲ့နော်အမြဲဆုံးအားလုံးကကောင်းတဲ့သတင်းလေးတွေကြားချင်တာလည်းဖြစ်ပါတယ်ဆန်ရင်စရဲ Facebook account ပိုင်ရှင်ကတော့ချိနဲ့မြည်ရလဲမိပါရင်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိပ်မရပါအားမပါတဲ့ရွေးကြော်တဲ့ကြောင့်စိတ်သိမ်းထားမိပါရင်ဒါက Facebook account ပိုင်ရှင်ဆန်ရင်ရေးသွားတာပါအောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခေးရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးရင်လာခဲ့ပြီးရပါပြီတဲ့လူမှုရေးစီးပွားရေးလဲပဝန်းကျင်နိုင်ငံတွေကြားမှာနောက်ောက်ကြခဲ့ရပါတယ်နောက်နောက်ကကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းငင်းသာရပြီးတော့ဖွင့်ပြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါလေ။အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီ။လောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ခီးအတော်လှပသွားပါလိမ့်မယ်။ အောင်သူဆိုတဲ့သွားရှင်ရေးလာတာပါနိုင်ငံကအတိုင်းဝိုင်းနေနေလဲအခုချိန်မှာမြန်မာလူတွေနဲ့အတူရက်တည်ဖို့မြန်မာနိုင်ငံကအမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်ဒီလိုသတင်းတွေအောက်မှာရေးလာတဲ့သွားရှင်တွေကတော့စုမသားဆိုတဲ့သွားရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖြတ်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့နောက်ထပ်သွားရှင်အွန်လိုင်းထုတ်ကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေရင်မြန်မာပြည်သူစစ်ကြုံဘဝမှာနှစ်30နေရပါမယ်လင်းတင်စစ်တမောကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်ဒါကသွားရှင်အွန်လိုင်းထုတ်ရေးထားတာပါနောက်တစ်ချက်ကတော့တောင်းဆိုတော့တောင်းဆိုပါနီလန်လေးဆက်ပါအောင်လား
တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်လက်တွေ့စစ်အာဏာဖြုတ်ချရေးထိတွေ့လောက်အောင်လက်တွေ့လိုအပ်နေပါပြီစစ်အာဏာဖြုတ်နိုင်ရေးအတွက်ဘလို့နီလန်တွေလှုပ်ရှားကြပါဦးမလဲ
သူရင်းဆိုတဲ့သွားရှင်ကတော့ပြောပါတယ်ကုလကပြောပါပဲတဲ့အလိုလိုလိုပါတွေကတည်ုံနဲ့ရုရှားလက်တွေ့ကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယံဆိုးဆိုတဲ့သွားရှင်ကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးအောင်လို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခင်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့ကြားမိဆွဲတာတည်းဆိုပါတယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယံဆိုးဆိုတဲ့သွားရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ view in မြန်မာပိုင်းကရရရလို့တင်ဆက်ပေးနေတာနဲ့ပတ်သက်ပြီးရေးလာတဲ့သွားရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပြတာကျေးဇူးတင်ပါတယ်လူရင်းစနာပြေဝပါလေယောဂကပ်ပြီးကင်းဝေးပါစေတဲ့ချယ်ရီကိုဆိုတဲ့သွားရှင်ကလည်း up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်ပြည်ပရောမြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိရပါတိကျမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတွေဟုတ်ကဲ့အခုပြောသွားသလိုပဲကျွန်တော်တို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရနော်ဒီလိုသွားရှင်နေနေကိုပိုင်းမြင်းနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းကျွန်တော်တို့ view ကြီးကပုံမှန်ထုတ်လွှင့်ပေးပါရနော်ဒီတစ်ပတ်မှာတော့မျိုးမြင့်မောင်ဆိုတဲ့သွားရှင်ရေးလာတာကိုဖော်ပြပေးကြပါမယ်သူကလူတို့ရဲ့ဆရာနာရှင်စန့်ကျင်ရေးလူတို့လှုပ်ရှားမှုတွေကိုနီးလန်းပြောင်းမှရမယ်ထင်ပါတယ်ဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင်းကိုခုလိုရေးလာပါတယ
် view ကြီးခင်ဗျာဒီကိစ္စကိုတို့သိအောင်စူးစမ်းပေးစီကြပါတယ်အခြေအနေတွေကတော့ပူဆူဆူလာတာသိကြတဲ့အတိုင်းပါပဲဒီရက်ဆက်ကြမ်းကြုတ်တဲ့စစ်တပ်ကိုပြည်သူတွေရဲ့လေးကွာမြားမီးပလင်းတွေနဲ့ရင်ဆိုင်လို့မရပါဘူး။တိုင်းရင်သားလက်နက်ကင်တွေကလည်းတကယ်ထိရောက်အောင်မတိုက်နိုင်ကြပါဘူး။ကြာရင်သူတို့လက်ခုပ်ထဲပြန်ရောက်သွားပါလိမ့်မယ်။လူတွေအားကိုတဲ့ UN က R2P ကလည်းမရေမရာနဲ့ကြာပြီ။ဒီတော့အရေးကြီးတာပြောပါမယ်။အစိုးရတရအနေနဲ့ CRPH ရဲ့တိုင်းရင်သားလက်နက်ကင်တွေရဲ့ညှိနှိုင်းပြီးဦးကျော်မိုးထွန်းက US ကကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ပြီးသမရစီရောက်အောင်တင်ပြစီခြင်းပါတယ်။ဒါကတော့မျိုးရုပ်စစ်တပ်ကိုမြန်မာပြည်ထဲဝင်ပြီးမျိုးဖြုတ်ပေးဖို့တောင်းဆိုပါ။ဒီအတွက်မြန်မာပိုင်ကိုကိုကျွန်းကို US စစ်စခန်း150 100 150ငှားဖို့ပါ။မြန်မာနဲ့နှစ်နိုင်ငံကာကွယ်ရေးစာချုပ်ချုပ်ပြီး Federal Army ကိုမြင့်တင်ပါ။စီရေးရအနောက်ဘက်ကနေတရုတ်ကိုထိန်းချုပ်ပြီးသားဖြစ်တယ်လို့မြန်မာအတွက်တရုတ်လက်ကလွတ်လာနိုင်ပါတယ်ဒီကိစ္စကိုစူးစမ်းကြည့်စီခြင်းပါတယ်ဒေါက်တာဆဆာအနေနဲ့ချားလ်စ်မင်းသားကိုလည်း US ကိုအကူအညီဝိုင်းတောင်းပေးဖို့စူးစမ်းကြည့်စီခြင်းပါတယ်စစ်ဖြစ်ရင်ဆုံးဆုံးရမှာပြီများမှန်းသိပြီနဲ့မျိုးရုပ်စစ်တပ်ကလွတ်ဖို့ဒီထွက်ပေါက်ပဲရှိပါတယ်ဒင်းတို့ကတိမ်မတူးနေမတူးဖြစ်နေလို့အစွမ်းကိုရုံမှရက်ဆက်နေကြတာပါပြည်သူတွေကလည်းကောင်းဆောင်တွေကစားလို့အသက်တွေစည်သေးကြရမှာသိပေမဲ့ဒီလိုပဲလုပ်ရမှာပါအမြန်ဆုံးစူးစမ်းကြည့်ပေးပါဂျေဇုတင်ပါတယ
်လူလူရဲ့ဆက်အနာရှင်စင့်ကြီးလှုပ်ရှားမှုနီလန်ပြောင်းတင်ပါတယ်ဆိုတော့မျိုးမြင့်အောင်သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပြုလာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်တစ်ချစ်သရရှင်တွေတွင်မေတ္တာတည်လက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်းလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင့်အခုတော့တော်ရစနေကိုမြေတားဒီလက်စာမြမတချင်းလေးတပုတ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်တော်ရစနေအားလုံးလည်းဒီတချင်းလေးကိုလက်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ထို့အပြင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြနေပါတယ
်။ Only ရင်ကြည်ချက်နဲ့တက်ရှင်ခြင်းကတောင်းလို့ပါ။ဘာလို့ဒီအမင်းကြီးအသက်သက်သက်ကိုကိုယ်လေးကိုလာဒီသာစင်သာလူတွေတောင်းလို့ရဲစူးသာကြရတဲ့အခါမင်းအသာစိတ်ကိုမီးပုံရှုံနိုင်ပါ
ကြည်ပါရဖို့တောင်းလို့ရည်ရည်ချင်းနေနေရောက်ချစ်ပေါ်သွား Twin Sense ဒီစထားရဲ့မိလေးရေဆိုတဲ့တခြင်းပေါ်သားချင်းခဲ ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတင်းနှင်းရိနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအခြေချင်းကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူလာခြင်းနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်ပြီလို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါရစေ။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာဆိုပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
โอ้นี่เลยนานาดงพอหูตาเปียวไล่จองกว่าสันติเยเกียวได้แน่จริงเป็นคนนี้ป่ะอำนาจยาด้วยกาเวมาเย็นดูไล่ไล่จาเรคาเมตะลีบัวกูสนุกท้าไหนมายุ่งจีบอมาจาเลยโยธาดงจะชาเลยทุกข์าเนยินไสลายจงนึก
နိုင်ငံကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးခြားများစီဘူးသတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျွန်မညီလူလင်ကတင်ဆက်ပေးထားပါတယ်ဒီနေ့မှာတော့ကမ္ဘာပေါ်ကဒုက္ခသည်တွေအတွက်ကူညီနေတဲ့ UNHCR လို့ခေါ်တဲ့ဖွဲ့စည်းအကြောင်းပြောပြပေးပါမယ
် This is a true humanitariana tragedy, a disaster that brings all sorts of protection needs for these women, for the men, and for the children.
UNHCR လို့ခေါ်တဲ့ United Nations High Commissioner for Refugee ကိုမြန်မာလိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံလို့ပြောကြပါတယ်။ UNHCR ဟာကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့ပ ြည်ရင်းပိဋိပက္ခတွေ၊စစ်ပွဲတွေ၊အကြမ်းဖက်မှုတွေ၊လူအခွင့်အရေးချိုးဖောက်ခံရမှုတွေကြောင့်မိမိအိမ်၊မိမိရွာဒေသနဲ့မိမိတိုင်းပြည်ကနေထွက်ပြေးကြရတဲ့ဒုက္ခတွေကိုအသက်လုံခြုံရေး၊နေရေး၊စားရေး၊ကျန်းမာရေးနဲ့ပညာရေးပါမကျန်၊ကုညီထောက်ပံ့ဖို့လှုံ့ဆော်နေတဲ့ကုလသမဂ္ဂလက်ရောက်ခံအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ UNHCR ကိုဒုတိယကမ္ဘာစစ်ကြီးအပြီးအိုးအိမ်မဲ့ဖြစ်သွားကြတဲ့တန်းနဲ့ချီတဲ့ဥရောပကလူတွေအတွေ့ကူညီမှုတွေပေးနိုင်မှု1950ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။တစ်ကြိမ်အနည်း90ကျော်လာပြီဖြစ်တဲ့ဒီအဖွဲ့အစည်းကြီးဟာအခုချိန်ထိကမ္ဘာအနှံ့ငါဒုက္ခတွေကိုကူညီနေသေးပါပဲလို့ဆိုပါတယ်။နောက်ဆုံးရထားတဲ့အချက်လက်တွေအရတော့ UNHCR အနေနဲ့မိမိနေထိုင်ရာနိုင်ငံကနေနှီးစက်ရာအိမ်နီးချင်းနိုင်ငံကိုထွက်ပြေးခိုလုံနေကြရတဲ့ refugee လို့ခေါ်တဲ့ဒုက္ခသည်ပေါင်း26တန်းကျော်မိမိနိုင်ငံတွင်းမှာပဲဘေးလွရာကိုလှည့်လည်ပုံအောင်နေရတဲ့ internally displaced people လို့ခေါ်တဲ့ပြည်ရင်းအခြေအနေမဲ့ဒုက္ခသည်46တန်းနီးပါတိုင်းနာမှာခိုလွန်ခွင့်လိုအပ်နေတဲ့ asylum seeker လို့ခေါ်တဲ့လူပေါင်းတပန်းနီးပါးနဲ့နိုင်ငံမဲ့နေသူတွေဒုက္ခတွေဘဝကနေကိုယ့်ရရွာနိုင်ငံအီးချမ်းလာလို့ကိုယ့်ရရွာဒေသကိုပြန်ချမဲ့သူတွေအလုံးအတွက်ကူညီဆောင်ရွက်ပေးနေရပါအခုလက်ရှိမှာတော့ UNHCR ရဲ့ဝန်ထမ်းပေါင်း 18,324 ဦးဟာနိုင်ငံပေါင်း 135 နိုင်ငံမှာတာဝန်ယူလုပ်ကိုင်ဆောင်ရွက်နေကြပါတယ်ဆက်စားချင်းတစ်နှစ်ဘတ်ဂျက်အမေရိကန်ဒေါ်လာ3သိန်းနဲ့စတင်ခဲ့တာကနေ2019ခုနှစ်မှာတော့တစ်နှစ်ကိုဘတ်ဂျက်ငွေအမေရိကန်ဒေါ်လာ 8.6 တန်းအထိသုံးစွဲနိုင်ရပါတယ်။ UNHCR အနှစ်90ပြည့်ဖြစ်တဲ့2020ခုနှစ်ရောက်တဲ့အချိန်ကမ္ဘာပေါ်ကဒုက္ခသည်ပေါင်းတန်း90ရဲ့ဘဝတွေကိုကောင်းမွန်ဖို့အတွက်ကူညီနိုင်ခဲ့တယ်လို့ UNHCR ကဆိုပါတယ်။UNHCR ရဲ့ရုံးချုပ်ကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိပါတယ်။အီတလီနိုင်ငံသားဖိလစ်ပိုဂရန်ဒီကတော့လောလောဆယ် UNHCR ရဲ့ကော်မရှင်မင်းကြီးအဖြစ်တာဝန်ယူနေပါတယ်။ UNHCR ရဲ့ရထားတဲ့ဘတ်ဂျက်ငွေအများဆုံးထည့်ဝင်နေတဲ့ထိပ်တန်း၅နိုင်ငံကတော့ American ပြည်ထောင်စု၊ဥရောပသမဂ္ဂ၊ Germany, UK နဲ့အမြောက်ပိုင်း Ireland, Japan နိုင်ငံတို့ဖြစ်ကြပါတယ်။27ရာစုပဲ UNHCR အနေနဲ့အများဆုံးအကူအညီပေးခဲ့ရတဲ့နေရာဒေသတွေကတော့ပဋိပက္ခတွေရှိနေတဲ့အာဖရိကနိုင်ငံတွေ၊ကမ္ဘာအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့အာရှနိုင်ငံတွေဖြစ်ပါတယ်။အာရှပစိဖိတ်ဒေသမှာတော့ကြီးစုမှုဂုဏ်ကြီးမှုပေးနေရတဲ့ဒုက္ခသည်ပေါင်း8တန်းနီးပါးရှိပြီးအဲ့ဒီထဲမှာအာဖဂန်နစ္စတန်နိုင်ငံနဲ့မြန်မာနိုင်ငံကဒုက္ခသည်တွေကအများဆုံးပါဝင်ပါတယ်ရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကဆီယနာသိန်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းနေတဲ့ကြားကဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့နေရာအတော်များများမှာဆက်ပြီးတော့ရှိနေသေးဖြစ်ပါတယ်ဒီကနေ့တမူးမြို့အာရှလမ်းမအလောင်းဖျားလမ်းပေါ်မှာရှိတဲ့ခရိုင်ရဲစခန်းရုံးကတနက်နေ့လှမ်းပစ်တဲ့အတွက်လူတူတေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပြီးမြေ VOE ကတော့တခြားအတီးမပြူနိုင်သေးပါဘူးတမူးမြို့မှာပဲတခြားတူလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်မန္တလေးမြို့မြောက်ဒီဘန်းရှိမှာလည်းဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲခဲ့တဲ့အတွက်လူညွေးဝန်ထမ်းတူထိခိုက်ဒဏ်ရာရခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုစန့်ကျင်သူတွေကိုနှိမ်နင်းတပ်ဖြတ်မှုတွေကြောင့်တေဆုံးသူစုစုပေါင်း900တူရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကကြေညာဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။ AAPP လ10ရက်နေ့တည့်ရက်ထဲမှာပဲစကိုင်းတိုင်းတမူးမြို့မှာ2ဦးနဲ့ပဲခူးမြို့မှာ82ဦးစုစုပေါင်း83ဦးတေဆုံးခဲ့ပါတယ်။ဒါဟာ AAPP ကရရှိစစ်ဆေးအတည်ပြုထားတဲ့အရေးအတွက်ဖြစ်ပြီးအမှန်တကယ်တေဆုံးသူစီရင်ကဒီထက်မကများနိုင်တယ်လို့လည်း AAPP ကပြောပါတယ်ရှင်။တရုတ်နိုင်ငံဟာသူ့နိုင်ငံထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဲ့အစွမ်းအာနိသင်ကိုမြင့်တင်မှုတခြားနိုင်ငံတွေကထုတ်တဲ့ကာကွယ်ဆေးတွေနဲ့ပေါင်းဆက်သွားဖို့စဉ်းစားနေကြောင်းပြောပါတယ်။တရုတ်ကျန်းမာရေးဆိုင်ရာပညာရှင်တယောက်ကလူလူကျန်းမာရေးဝန်ထမ်းတွေအနေနဲ့လက်ရှိကာကွယ်ဆေးတွေဟာသိပ်ပြီးအာနိသင်မမြင့်မားတာကိုဖြေရှင်းနိုင်တဲ့နည်းလမ်းတွေကိုစဉ်းစားရမှာဖြစ်ကြောင်းမကြခင်ကကျင်းပတဲ့ညီလာခံတရက်အတွင်းမှာအခုလိုပြောခဲ့တာဖြစ်ပါတယ်။အိန္ဒိယမှာဒီကနေ့ဧပြီလ1ရက်ထဲကိုဗစ် -19 ကူးစက်မှုအတည်ပြုလူနာ300,000ကျော်ရှိပါတယ်။ဒါကြောင့်ကာကွယ်ဆေးအမြင့်ဆုံးရဖို့တိုက်တိုက်တွန်းတွန်းလုပ်နေပြီးတချို့ပြည်နယ်တွေမှာကူးစက်မှုနှုန်းလျှော့ချနိုင်အောင်ကန့်သတ်တားမြင့်မိန့်တွေပြန်ပြီးတော့ချဖို့စဉ်းစားနေပါတယ်။ထိုင်းနိုင်ငံမှာလည်းဒီကနေ့တရက်ထဲကူးစက်ခံရသူအသက်969ယောက်ရှိပြီးတရက်ထဲကူးစက်မှုနှုန်းအမြင့်ဆုံးကိုတက်လာတာပါ။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနဌာနရဲ့စီရင်တွေအရကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ135သန်းရှိပြီးတိဆုံးသူက3သန်းနီးပါးရှိနေပြီဖြစ်ပါတယ်။သောရရှင်များရှင်ဒီကနေ့တွေ့ VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE အစီအစဉ်တွေကိုအားပေးနာဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒီပရားကင်းကွာကိုရိုးစိတ်ပါရှင်ချမ်းမြေကြပါစေရှင်။Thank you.